Welcome to the Voice of America in Burmese.
Mingala nya cha ma taw ta shin mya shin American pi rong su myo ro Washington DC ya ne VOA Myanmar bai season ye 2014 khu ne December 31 ye pout thu ne nya bai 9 na ya ni 10 na thi season ni ko sa tin chou lwin pe ni ba bi line to meter 24 25 30 ne ne 51 to wa ni dai yai phan yu na sin nai ya ba de shin ကျမအနားလောက်ပါဒီည spy season တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်ကတော့ဇောင်းဝိုင်းလိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့အင်ဒိုနီးရှားမှာပြတ်ကျသွားခဲ့တဲ့ Air Asia လေယာဉ်အဓိကကိုယ်ရရှိတဲ့နေရာကိုတွေ့ထားပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ရီးမင်းမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး33ဦးသေဆုံးသွားပါတယ်မြောက်ကိုရီးယားနိုင်ငံမှာ internet ဆက်သွယ်မှုတွေပြတ်တောက်သွားပါတယ်ဒီလိုသတင်းတွေနဲ့ကိုတော့ marketing view train နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited နဲ့တရုတ်ဝမ်ပေါင်းကုမ္ပဏီတို့အကျိုးတူလုပ်ကိုင်တဲ့ Le Brown Town စီမံကိန်းကမှာ The Base Camp ဖွင့်ထားတဲ့နေရာမှာပြည်လည်မှုမရှိသေးတဲ့သတင်းကိုလည်းကြားကြရမှာပါအ
ဲ့တို့တွေဝင်ယူလာတာကြောင့်ငါဒီကိစ္စတွေကိုသူပြည်လည်အောင်ဖြည့်ရှင်းမပေးနိုင်ပါဘူးဆိုတော့ပြီးတော့ပုံစံနဲ့တော့
ဆမ်းမြဝတီကျောင်းတိုင်ကဆရာတော်ဦးစန္နာသီရိမိန်ကြားသွားတာပါအသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီနောက်မှာတော့ရန်ကုန်မြို့မှာဒီကနေ့ညနေ့တကူကြိုဆိုဖို့စီစဉ်နေတဲ့အသေးစိတ်သတင်းသာသနာညွှန်းနှွမ်းစေမှုနဲ့တရားစွဲဆိုဖန်ဆီးခံထားရတဲ့စာရေးဆရာထင်းလင်းဦးကိုဒီကနေ့ရုံးထုတ်တဲ့နောက်ဆုံးရသတင်းတွေနဲ့အတူနေ့တကူသချင်းလက်ဆောင်လည်းတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ပုတ်ထူးနေညပိုင်း VOA ကနေနောက်ဆုံးရထားတဲ့သတင်းတွေကိုကုဇော်ဝင်းလိုင်နဲ့မခင်ဖြူထွေတို့ကကြီးညာပေးပါအောင်ရှင်
အင်ဒိုနီးရှားနိုင်ငံအနောက်ကျဘက်ပင်လယ်ပြင်တွင်ပြတ်ကျသွားခဲ့တဲ့ Air Asia လေယာဉ်အဓိကကိုယ်ရရှိနေတဲ့နေရာကိုတွေ့ရှိထားပြီလို့ယုံကြည်ကြအောင်အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ရာသီဥတုဆိုးရတဲ့အတွက်လေယာဉ်ပေါ်ပါသွားတဲ့ခီးသည်တွေအလောင်းတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေသေးဖြစ်ပါတယ်။ပင်လယ်ပြင်အောက်ပေ100ကနေ160နဲ့တဲ့ကျန်းပြင်မှာပလက်လန်ပြီးလဲကျနေတဲ့လေယာဉ်ပုံစံကိုဆိုနာကတဆင့်ရယူတဲ့ပုံတွေမှာတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ဒါပေမဲ့ Air Asia အကြီးအကဲတိုနီ ဖာနန်ဒက်စ်ကတော့ပင်လယ်ရင်မျက်နှာပြင်အောက်မှာလေရင်နဲ့တူတဲ့ပုံတစ်ချို့တွေ့ရပေမဲ့အတည်ပြုလို့မရသေးဘူးလို့နောက်ပိုင်းမှာရှော့ပေါ်ပြောဆိုခဲ့ပါတယ်။ရေသိပ်မနဲ့လာတဲ့နေရာကနေနောက်ထပ်အလောင်းလေးလောင်းကိုအာနာပိုင်တွေကဒီကနေ့ထပ်မံရှာဖွေတွေ့ရှိခဲ့တဲ့အတွက်စုစုပေါင်းရှာဖွေတွေ့ရှိတဲ့အလောင်း9လောင်းရှိသွားပြီဖြစ်ပါတယ်။တွေ့ရှိသူတချို့မှာအဝတ်အစားအပြည့်ပါသူရှိသလိုတချို့လည်းမပါသလောက်ပဲလို့ဆိုပါတယ်။အမျိုးသမီးတူဦးနဲ့ဆယ်ကျော်သက်အရွယ်အမျိုးသားတူဦးတို့ရဲ့အလောင်းတွေကိုတော့လေရင်စတင်ပြန်တန်းခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကိုပို့လိုက်ပြီလို့ရဲအယားရှိဘန်ဘန်းဟာမနုကပြောပါတယ်လေရင်မှာပါသွားတဲ့ခီးတွေနဲ့လေရင်ဝန်တန်း162ယောက်ထဲကအသက်ရှင်ကျန်ရသူတယောက်မှမတွေ့သေးပါဘူးလေရင်ပြတ်ကျသွားတယ်လို့ယူဆရတဲ့ဘော်နီယိုကျွန်းအနီးမှာမိုးတဲထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေတဲ့အပြင်လေလိုက်တွေကလည်း3မီတာလောက်ထိမြင့်တက်နေတဲ့အတွက်လေကြောင်းကနေရှာဖွေလုပ်ငန်းတွေလှုပ်ဆောင်မှုအခက်အခဲတွေရှိနေကြောင်းရှာဖွေနဲ့ကဲစည်အရာရှိတွေကဒီကနေ့ပြောပါတယ
်ဒီပြီးခဲ့တဲ့တနင်္ဂနွေနေ့ကဒီပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းဟာဆိုရင်အာရှနဲ့ဩစတြေးလျနိုင်ငံတွေမှာဈေးတသက်သာသာနဲ့ဝန်ဆောင်မှုပေးနေတဲ့နာမည်ကြီးလေကြောင်းလိုင်းတစ်ခုဖြစ်ပြီးတော့လူတွေထိခိုက်သေးတဲ့မတော်တဆမှုမျိုးအရင်ကတခါမှမဖြစ်ခဲ့ဘူးပါဘူးအေရှားဟာနှစ်စဉ်လူသန်း40ကျော်ကိုခီးသည်တင်လျင်အဆင့်160နဲ့အရက်ဒေသပေါင်း100မှာဝန်ဆောင်မှုပေးနေတာပါ။ဒါပေမဲ့လွန်ခဲ့တဲ့12နှစ်ဒီလေကြောင်းလိုင်းကိုစတင်ထူထောင်ခဲ့ချိန်တုန်းကတော့အေရှားဟာဘာမှမရှိသလောက်ဖြစ်ခဲ့တာပါ။2017ခုနှစ်ကဂျွန်းအဲကိုထူထောင်ခဲ့သူဂီတလုပ်ငန်းရှင်အကြီးအကဲဟောင်းတဦးဖြစ်တဲ့အသက်50အရွယ်လေကြောင်းလိုင်းညွှန်ကြားရေးမှူးချုပ်မလေးရှားစွန့်ဦးစီးပွားရေးလုပ်ငန်းရှင်တိုနီ ဖာနန်ဒက်စ်ဟာဒီလူအများဈေးတသက်သာနဲ့ခရီးသွားလာနိုင်မှုဆိုတဲ့အတွေ့နဲ့ဒီလေကြောင်းလိုင်းကိုဝယ်ယူခဲ့တာပါ။တနေ့အကြာမှာတော့သူနဲ့သူ့ရဲ့လုပ်ဖော်ဂိုင်ဘက်တွေဟာဒီအရှုံးပေါ်နေတဲ့ Air Asia လေကြောင်းလိုင်းအစုရှယ်ယာတွေကိုအဲ့ဒီချိန်တုန်းကအမေရိကန်ငွေ25ပြားနဲ့ညီတဲ့မလေးရှားringgit ဝင်နေတဲ့ short ဈေးနဲ့ဝယ်ခဲ့ကြတာပါ။လင်းကဈေးတတတတနဲ့ရောင်းချပေးခဲ့ပြီးတော့သူတို့ရဲ့ဆောင်မုတ်ကတော့လူတိုင်းလေရင်စီနိုင်ရမယ်လို့ဆိုပါရရှင်
။ Adriatic ပင်လယ်အတွင်းမီးလောင်သွားတဲ့ Greek ferry တင်မောကတည်ဆုံသူအရေအတွက်ဟာ73ယောက်အထိရှိသွားပြီဖြစ်ကြောင်းသက်ဆိုင်ရာရှိတွေကပြောကြားလိုက်ပြီးတင်မောပေါ်မှာပါသွားသူအရေအတွက်ဟာလည်းမူလကထင်ထားရတဲ့ပုံများနိုင်တယ်လို့ဆိုပါရတယ်။အသက်ရှင်ကျန်ရသူတွေနဲ့တင်မောခိုးစီလာသူအနည်းဆုံး3ယောက်ရှိကြောင်း ferryတင်ပေါ်မီလောင်တဲ့ကိစ္စမှာရာဇဝမှုအဖြစ်စုံစမ်းစစ်ဆေးနေတဲ့အီတလီအစိုးရရှေ့နေကပြောပါတယ်ဒါဟာ ferry တင်ပေါ်ပေါ်မှာတရားမဝင်ဝင်ရောက်လာသူတွေပါလာတယ်ဆိုတာမငြင်းနိုင်တဲ့အထောက်အထားဖြစ်တယ်လို့သူကပြောပါတယ် Norman Atlantic လို့အမည်ပေးထားတဲ့အဲ့ဒီ ferry တင်ပေါ်ကြီးဟာ Greek နိုင်ငံ Petra စစ်ကမ်းကနေအီတလီနိုင်ငံ Ancona ကိုတင်းနှံနေတွေကထွက်ခွာသွားတဲ့အချိန် Adriatic ပင်လယ်အတွင်းက Corfu ကျွန်းအနီးရောက်တဲ့အချိန်ကားတွေ တင်လာတဲ့နေရာကစပြီးတော့မီးလောင်သွားကြတာဖြစ်ပါတယ်။ကုန်းပပေါ်မှာကစေးရင်တွေကိုစောင့်နေတဲ့အချိန်သူတို့ဝတ်ထားတဲ့ရှုဖနတ်တွေပါအေးပျော်သွားလောက်တဲ့အထိမိအားကပြင်းလွန်ကြောင်းအသက်ရှင်ကျန်ရသူတွေကပြောပါတယ်။တင်မောပါလာတဲ့ဝန်ထမ်းတွေအနေနဲ့လည်းဘာလို့လို့ပါကင်ယာမှသိဖို့မရဘူးလို့သူတို့ကပြောပါတယ်။
ယမန်နိုင်ငံအလယ်ပိုင်းမှာရှီအာမွတ်စလင်ဟူသီသဘုံအဖွဲ့တွေစုဝေးနေချိန်ဒီအထေကံဘုံခွဲသမားတို့ကဝင်ရောက်တိုက်ခိုက်လို့လူ33ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တမန်တော်မိုဟာမက်ရဲ့မွေးနေ့အထိအမတ်အစ်မျိုးကယဉ်ကျေးမှုဌာနမှာအခမ်းအနားကျင်းပနေတော့ဒီကနေ့ပုတ်ထုံးနေ့မှာပဲတိုက်ခိုက်ခံရတာပါ။ထဏရတဲ့သူတွေထဲမှာတော့ဒေသအုပ်ချုပ်ရေးမှူးလည်းပါပါတယ်။အဲ့ဒီနေရာမှာပဲဒုတိယဘုံတလုံးထပ်မံပောက်ကွဲခဲ့တဲ့အကြောင်းဒေသခံတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲဆိုတာကတော့မသိရသေးပါဘူး။ဟူသီသဘုံအဖွဲ့တွေဟာပြီးခဲ့တဲ့စက်တင်ဘာလကယေမန်နိုင်ငံမြို့တော်ဆာနာကိုသူတို့ထိ ंछ ုပ်လာခဲ့တဲ့အချိန်ကစလို့အာရဗျကျွန်းဆွယ်မှာအခြေစိုက်တဲ့အယ်ခိုင်ဒါတိုက်ခိုက်ရေးသမားတွေနဲ့တခြားသောဆူနီလူမျိုးစုမဟာမိတ်အဖွဲ့တွေရဲ့တိုက်ခိုက်နဲ့ဒီပြည်ပခတိုက်ခိုက်မှုတွေဖြစ်ပွားနေတာပါရှင်
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအင်တာနက်ဆက်သွယ်မှုတွေရက်အတန်ကြာမတည်မငြိမ်ဖြစ်ခဲ့ပြီးတဲ့နောက်ဆက်သွယ်မှုမပြတ်အောင်လုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားကပင်မအင်တာနက်ကုမ္ပဏီကပြောပါတယ်ဆိုနီရုပ်ရှင်ကုမ္ပဏီကိုအွန်လိုင်းကတဆင့်ထိုးပေါက်တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့အပြန်အလှန်စကားဆစ်ထိုးခဲ့ကြပြီးတဲ့နောက်အင်တာနက်ကိုအကန့်အသတ်နဲ့ဖြန့်ချိပေးနေတဲ့မြောက်ကိုရီးယားအင်တာနက်ကုမ္ပဏီရဲ့ဗိသုကပညာရှင်ကကင်မရာရှိမှပထမဆုံးအကျင့်ဖြစ်အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ရန်လိုတဲ့အဖွဲ့အစည်းတွေကမြောက်ကိုရီးယားရဲ့ website တွေကိုဝင်ရောက်တိုက်ခိုက်နေကြောင်း network engineer Kim Chung Nam ဆိုသူကဝန်ခံပြောကြားလိုက်ပြီးသူတို့အနေနဲ့ internet တွေအဆင်ပြေချော့မွေ့စွာအလျင်မပြတ်အသုံးပြုနိုင်ရေးအတွက်ကြိုးစားဆောင်ရွက်သွားမယ်လို့ပြောပါတယ်။ Kim Chung Nam ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်မြို့ကနိုင်ငံတကာ telecommunication ဌာနမှာအခြေစိုက်ပြီးပြင်ပကဘာနဲ့ချိတ်ဆက်ပေးနေတဲ့တခုတည်းသောအင်တာနက်ကုမ္ပဏီ Star Corporation မှာအလုပ်လုပ်နေသူဖြစ်ပါတယ် Star Corporation ဟာမြောက်ကိုရီးယားနိုင်ငံမှာရှိနေတဲ့နိုင်ငံသားတွေနဲ့မြောက်ကိုရီးယားကအဖွဲ့အစည်းတွေကိုအင်တာနက်ဝန်ဆောင်မှုပေးနေတာဖြစ်ပါတယ်မြောက်ကိုရီးယားပြည်သူအများစုကတော့အင်တာနက်ကိုသုံးစွဲခွင့်မရှိကြပါဘူး
ကိုရီးယားလေကြောင်းလိုင်းပိုင်လျင်ပေါ်မှာမုတ်ဘဲတရေစာအဖြစ်မင်္ဂဒါမီယာပဲနဲ့ဧကန်တာကိုမကြိုက်လို့စူပူချိန်မှလုတ်ခဲ့ရကဝေဖန်မှုတွေပြင်းပြင်းထန်ထန်ခံခဲ့ရတဲ့လေကြောင်းလိုင်းအမှုဆောင်အရာရှိဟောင်းကိုတောင်ကိုရီးယားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ကိုရီးယားလေကြောင်းလိုင်း CEO အရာရှိရဲ့သမီးဖြစ်သူဟဲသက်ချွေကိုလေကြောင်းဆိုင်ရာဘေးကင်းလုံခြုံရေးကိုဖောက်ပြမှုနဲ့ဒီကနေ့ပေါ်ထုံးနေမှာပဲစုမျိုးတော်မှာဖမ်းဆီးလိုက်တာပါပြီးခဲ့တဲ့ဒီဇင်ဘာလ5ရက်နေ့က Miss Chu ဟာမကဒမ်မီယာဒီပဲကိုပကံနဲ့မဟုတ်ဘဲနဲ့အထုပ်နဲ့လာဧကန်ခဲ့တဲ့လေရင်ဝန်တန်းကိုစိတ်ဆိုးပြီးတော့နှင်ထုပ်ဖို့အတွက်စီးလာတဲ့လေရင်ကိုနယူးယောက်ကဂိတ်ရှီယာကိုပြန်မောင်းခံခဲ့တာပါလေရင်ပေါ်မှာလည်းလေရင်ဝန်တန်းကိုသူ့ရှေ့မှာထူထောက်ခံပြီးတော့စာအုပ်တောင်းအချုံနဲ့အချင်းချင်းရိုက်နှက်ခဲ့တယ်လို့ဆိုပါတယ်သူ့လုံရဲ့အတွက်ချိုးကတောင်းပန်ခဲ့ပြီးတော့သူယူထားတဲ့ကိုရီးယားလေကြောင်းလိုင်းရဲ့ဒုဥက္ကဋ္ဌအရာရုကနေလည်းနှုတ်ထွက်ပေးခဲ့ပါတယ်သူမကရာဆွေးမှုနဲ့တရားမစွဲထားပေမဲ့လို့လေရင်ပြန်တဲမှာအကြမ်းဖက်မှုနဲ့ဒီလေရင်လမ်းကြောင်းပြောင်းမောင်းခိုင်းခဲ့တဲ့ပြစ်မှုတွေနဲ့တော့တရားရင်ဆိုင်ရနိုင်ပွဲရှိပါရဲ့ရှင
်ရွှေပြောင်းဝင်ရောက်လာသူ600တဲ့မင်းနဲ့ပါတဲ့ကုန်တင်တင်မော်ဒစင်းဟာအေဒီယာတစ်ပင်လယ်ပြင်မှာမျောပါပြီးတဲ့နောက်အီတလီစစ်ကမ်းတစ်ခုကိုရောက်သွားပြီးဖြစ်ပါတယ်မော်လ်ဒိုဗာအလံတင်ထားတဲ့ကုန်တင်တင်မော်ဟာအီတလီတောင်ပိုင်းကီလီပိုလီစစ်ကမ်းမှာဒီကနေ့မနေ့အစောပိုင်းကရောက်သွားတာဖြစ်ပါတယ်တင်မော့ဆိုက်ပြီးတဲ့နောက်အီတလီချက်ချင်းနီလုတ်သားတွေနဲ့တခြားအရေးပေါ်အကူအညီပေးရေးဝန်ထမ်းတွေတင်မော့ပေါ်တက်သွားခဲ့ကြပါတယ်ရွှေပြောင်းဝင်ရောက်လာသူတွေဟာဘယ်နိုင်ငံသားတွေဆိုတာနဲ့သူတို့အခြေအနေတွေကိုတော့အခုအချိန်ထိမသိရသေးပါဘူးတင်မော့ကမ်းမှာဝင်တိုက်ပြီးပြက်သွားအောင်တင်မော့ကိုမောင်းလာတဲ့သူတွေကအင်ဂျင်ကိုဖျက်ဆီးပစ်သွားကြတဲ့နောက်အီတလီရေတပ်ကအင်္ဂါနေ့မှာတင်မော့ကိုဆွဲယူသွားခဲ့တာပါတင်မော့ပေါ်ပါလာတဲ့တယောက်ကဘေးဒုက္ခရောက်နေတယ်ဆိုပြီးအချက်ပေးမှုကိုထုတ်လွှင့်ပြီးတဲ့နောက်ဂရင်းနိုင်ငံကော်ဖူကျွန်းနာမှာအင်္ဂါနေ့အစောပိုင်းကတင်မော့ကိုစတွေ့ခဲ့ကြတာဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းကြံမိကြောင့်တေဆုံးသူဦးရေ53ယောက်ထိရှိသွားပြီလို့ဆွေရရရှိတွေကပြောပါရယ်မုန်တိုင်းကြောင့်တိုင်းပြည်အလဲပိုင်းနဲ့တောင်ပိုင်းပြည်နယ်တွေမှာရေကြီးမှုနဲ့မြေပြိုမှုတွေဖြစ်နေတာပါတောင်ပိုင်းမင်ဒနာဝကျွန်းကနေမုန်တိုင်းထွက်ခွာချိန်အင်္ဂါနေ့ကတေဆုံးသူအများစုရှိခဲ့တာပါဒီအရင်တရက်ကတော့မိုးအကြီးကျယ်ရွာလို့အဝေးပြေးလမ်းမကြီးတွေနဲ့တံတားတွေပိတ်ပစ်ခဲ့ရပါတယ်မြေပြိုမှုကြောင့်ကြောက်တုံးကြောက်ခဲတွေနဲ့ရွှွန်းလုံတွေရဲ့အောက်မှာနေအိမ်တွေနဲ့ကားတွေရောက်ပြီးသွားခဲ့ပြီးတော့ဒီဒေသခံတွေနဲ့အလားပိုင်းတွေအများအပြားပိတ်မိနေပါဗျ။လူနေအင်ဂျီတာစင်နဲ့ချီပြက်စီးခဲ့တဲ့အကြောင်းဆိုရအရာရှိတွေကပြောပါဗျ။အ အခုမြေပြိုတဲ့နေရာအများပြားဟာဆိုရင်ပြီးခဲ့တဲ့နှစ်ကဖိလစ်ပိုင်နိုင်ငံမှာဆိုးရဆုံဟိုင်ယန်မုန်တိုင်းတိုက်ခတ်ခံခဲ့ရတဲ့အတွက်ပြန်လည်နလန်ချူဖို့ကြိုးစားနေရတဲ့နေရာတွေပဲဖြစ်ပါရဲ့ရှင်
။ဒီကနေ့ဟာနေဟောင်းကွန်ဆွန်ပြည်နေသိကိုကူပြောင်းတော့မယ့်အခါသမယဖြစ်တာနဲ့အညီကမ္ဘာတဝန်းမှာနေသိကိုကြိုးစိုးဖို့ပြင်ဆင်နေကြပါတယ်။ဂျပန်နိုင်ငံမှာတော့နေသိမှာအစသတ်ရအဆင်ပြေရေးဆူတောင်းကြဖို့တိုကျိုမြို့တော်ကအကြီးဆုံးဖျားเจ้าတွေတဲကတခုမှဆူတောင်းသူတွေနဲ့ပြည်နေခဲ့ပါတယ်။ဩစတြေးလျနိုင်ငံဆစ်နေမြို့ကဆစ်နေစိတ်ကားမှာလည်းမီရှူမီဘန်ဖောက်တာကိုလူတွေတသန်းကျော်စုဝေးကြည့်ရှုခဲ့ကြပါတယ်။ဒီပွဲကိုလူကြိုက်များလာတာကြောင့်တချို့ဆိုရင်စိတ်ကန်းတလျှောက်နေရာရဖို့အတွက်တရက်ကြိုပြီးတော့ရောက်နေကြရပါတယ်။အမေရိကန်ပြည်ထောင်စုမှာတော့နယူးယောက်မြို့က Times Square မှာလုပ်တဲ့နှစ်သစ်ကြိုဆိုပွဲဟာအထင်ရှားဆုံးနဲ့အစီအကားဆုံးပဲဖြစ်ပါတယ်။ဒီကနေ့တကောင်ကျော်နှစ်သစ်ကူချိန်မှာလုပ်မဲ့ပွဲအတွက်အင်္ဂါနေ့ကလေးကကြိုတင်ပြင်ဆင်ပြီးအဆန်းလေ့ကျင့်ကြပါတယ်။ဒီပွဲမှာအဓိကအထူးခြားဆုံးနဲ့လူတွေစိတ်ဝင်စားဆုံးကတော့ပေါင်12,000နီးပါးအလေးချိန်ရှိပြီးတိုင်မာကတ်ထားတဲ့ဖန်ဘောလုံးကြီးပဲဖြစ်ပါတယ်။နေသိကူပွဲလာမဲ့သူအင်မတန်များပြားလွန်းလာတဲ့အညီလုံခြုံရေးကိုလည်းအထူးတင်းကျပ်ထားပါတယ်။အခုအတန်းလွင့်နေတဲ့အချိန်မှာတော့နယူးဇီလန်၊ဩစတြေးလျနဲ့ဂျပန်အပါအဝင်ပစိဖိတ်ဒေသတော်ဝန်ကနိုင်ငံအတော်များများမှ2015ခုနှစ်သစ်ကိုကူးပြောင်းသွားပြီးဖြစ်ပါတယ်ခင်ဗျာ
။ဘုထူးနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခင်ဖြူထွေးတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေဘုထူးနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ပြသွားပါမယ်။တော်တာရှင်များရှင်လက်ပရောင်းတောင်ကဒေတာခံရရကိုလယ်မြေပြန်ရရေးတပိတ်စကန်ဖွင့်ထားတဲ့အတွက်နှစ်ဖက်ပြည်လဲမှုရရဖို့အကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့တတုရင်းဝန်ကြီးနဲ့ဒေတာခံတန်ကဖြစ်တဲ့ဦးတိတ်ခညာနာဦးဆောင်ပြီးဆွေးနွေးခဲ့ပေမဲ့ပြည်လဲမှုမရခဲ့ပါဘူးဒီအတွက်တောင်သူတွေဘက်ကလည်းတပိတ်စကန်ဆက်ဖွင့်ထားသလိုအာဏာပိုင်တွေဘက်ကလည်းလုံခြုံရေးအင်အားတွေနဲ့ဆက်လက်နေရာယူထားဆဲဖြစ်တယ်လို့ဆိုပါရယ်အသေးစိတ်ကိုတော့မအေးအေးမာကတင်ပြထားပါရယ်ရှင်
ပြခဲ့တဲ့အပတ်တုန်းကလူသေးဆုံးမှုဖြစ်ရတဲ့အထိတင်းမာမှုတွေဖြစ်ခဲ့ရတဲ့လက်ပရောင်းတောင်မှာတောင်သူတွေဘက်ကလည်းသူတို့မြေပြန်ရရေးသဖိတ်စခန်းဖွင့်ထားသလိုအာဏာပိုင်တွေဘက်ကလည်းလုံခြုံရေးအင်အားတွေနဲ့နေရာယူထားတာကြောင့်နှစ်ဖက်တင်းမာမှုတွေကတော့ပြည်လဲမှုမရသေးဘူးလို့ဆိုပါရယ်ဒေသခံတန်ခါဖြစ်တဲ့ဦးတိတ်ခညာနာနဲ့အာဏာပိုင်တွေညှိနှိုင်းခဲ့ပေမဲ့ပြည်လဲမှုမရခဲ့ဘူးဆိုပြီးစမ်းမြောက်တွေကြောင်းတိုက်ကဆရာတော်ဦးစန္နာတီကြီးကမိန့်ပါတယ
်ဆယ်နေပါဦးတရုတ်ရင်းဝန်ကြီးဦးသားတိုင်ကအပေါ်ဆရာတော်ဦးတိတ်ခညာနာမြေနဲ့ဆွေးနွေးထားတဲ့ဟာနဲ့ပြီးတော့ဒီကနေ့တော့လည်းဒီမိုင်းနဲ့တွေ့ဆုံပြီးဆွေးနွေးဖြစ်ချင်းမယ်လို့ပြောပေမဲ့လည်းအလားအဲညနေ3နာရီမှလူလာအချင်းမရှိဘူးပေါ့လာအချင်းမရှိတဲ့အတွက်ပုံဆက်ပြီးကြောင်းကြတဲ့ခါကျတော့ဒါတို့တွေဝင်ယူသားတာကိုယ်တိုင်ကဒီကိစ္စတွေကိုသူပြေလောက်ဖြစ်ချင်းမပေးနိုင်ပါဘူးဆိုတော့ပြီးတော့ပုံဆက်တဲ့အတွက်အဲနောက်ပြီးတော့ပုံဆက်ပြီးတော့သူကလည်းမလာရောင်းနိုင်တော့ကြောင်းပြောတဲ့အတွက်ကသူကထည့်ပြီးတော့ဒီသားနဲ့ညီနိုင်မယ်လို့ပြောနေတယ်ဟောလာညီနိုင်မှုအစီအမံလိုက်လို့ဘူးလေ
ပြီးခဲ့တဲ့အပတ်ကပဋိပက္ခတွေဖြစ်ပွားခဲ့ရတဲ့အဓိကရုံးတွေအတွင်းမှာတောင်သူတွေဘက်ကလည်းဒေသခံတဦးတေဆုံးမှုကိုတေမှုတေခင်ဖွင့်ခဲ့တာပါဒီအပိုင်းအတွင်းမှာပဲခြံစည်းရိုးတွေကိုချိုးဖျက်ပြီးသူတို့လေယာမြေတွေပြန်ရရေးစ조사ခဲ့ကြတဲ့ဒေသခံတောင်သူတွေကိုအာဏာပိုင်တွေဘက်ကလည်းအမှုဖွင့်ထားတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာကြောင့်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းဘီယာယုံကကျွန်တော်ဒီကျွန်တော်ကျွန်တော်စီကိုအကြောင်းမကြားသေးဘူး
ဟုတ်ကဲ
့ဒီဆွဲထားတာမဆွဲထားလာလာချင်းတို့လည်းဟောတိတ်ချမပြီးသေးဘူးပေါ့နော
်ဒါကမြန်မာဝမ်ကောင်ကုမ္ပဏီကမသိသေးဘူးဆိုတော့မြန်မာဝမ်ပေါင်ကုမ္ပဏီကဆွဲတာမဟုတ်သေးဘူးပေါ့
မြန်မာဝမ်ပေါင်လည်းဟိုဆွဲမဆွဲလဲဟောဝူပိုင်ဆွဲမလားမသိဟိုဝမ်ပေါင်ဆွဲမလားဝူပိုင်ဆွဲမလားချင်းတို့ဟိုကဆွေးနေနေတုံးပဲဟိုနောက်ဆုံးဟောမဖြစ်သေးဘူးဟိုသူတို့ကလည်းဟောချင်းတို့ဝန်ထမ်းဟိုဟောလေလာပြီးတော့ဝိုင်းချတဲ့ခါကျတော့ချင်းတို့ကတော့တော်တော်များများတိုင်ခံရတာလी
တောင်သူတွေကတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုအပြုသဘောလက်ခံကြောင်းနဲ့အဲ့ဒီအစီရင်ခံစာကိုလိုက်နာဆောင်ရွက်မှုမရှိတဲ့အတွက်သူတို့လယ်မြေတွေပြန်ရရေးအတွက်တပိတ်စခန်းဖွင့်ရတာဖြစ်ကြောင်းဒီကနေ့ထုတ်ပြန်ကြေညာခဲ့ပါတယ်။ကော်မရှင်ရဲ့အစီရင်ခံစာအရအစားထိုးမြေတွေပြန်ပေးဖို့ပြောဆိုထားတာပါ။ဒေသခံတွေကတော့သူတို့မြေယာတွေကိုသာပြန်လိုချင်တယ်ဆိုပြီးဆယ်တဲရွာသူတို့ကဆိုပါတယ်
။ဒေသခံတွေပေါ်မှာအစီရင်ခံစာတိုင်းဆောင်တာလေအခုချိန်ဒီမတွေ့ခဲ့သေးဘူးမှာညီမတို့အစီအစဉ်စာတိုင်းဆိုတော့ညီမတို့ဘုံတော့ဒေတာငယ်နေတောင်းဆိုတဲ့အချက်လက်တွေဒီပြည်ပြည်ဆောင်အောင်လိုက်နာဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ညီမတို့အနေနဲ့စဉ်းစားမယ်နောက်တစ်ချက်ကအခုညီမတို့ဘုံတော့ဒီ ကိုရာကိုပြန်လဲရရှိရဆိုတဲ့စကားကလည်းညီမတို့ရဲ့ဒီကနေရရှိရေဒီရောကျေးစကားမပြောဘူးဟိုဒီညဆုံးလို့ရှိရင်ညီမတို့ရဲ့တောင်းကြီးရပါတော့နန်းတေကကိုဒီတေကကိုနန်းတစ်ဖက်တော့နှစ်ဖက်ထွက်တယ်မှာဒီညဆုံးလို့ရှိရင်တောင်းကြီးတဲ့လူကနန်းတရား50လောက်ရတယ်မှာအဲ့နန်းတရား50ပေါ်မှာညီမတို့တောင်းကြီးကနန်းတစ်ဖက်ကိုအနန်းတစ်ဖက်ကိုလေးတောင်းလုံးရတယ်အဲ့တော့ဟိုနန်းတရားဆိုရင်သိနေတယ်နန်းတရ
lu, nyama bi tawan sana pia muri pike ya ma, mene ga ro, jabu rao miu ga tangari ha, nyenya zwa mita bu sana topo muri loke baare. Yango miu ga tiyo tan yo shi sana pia bu joza duri go ro, nangando ochinyo piasi mu poma apawe, poma kona kune, tgo diya yo ma diya swesu lai bi, ama ga me pibe, pansi lai baare. Leberang dao jeni si mange ha, nyama wanpong komuni ne, Set up by Mamma Siwa Ubai Company Limited to Pubang Locate Simang Pare, Natal Santa Kunema, the base camp where Kangwa San Abda Durigo, Milan Bone Pyokemu PP, so Nancy Commission Pue Sisek Bidia Nam Maro. Sajo Atip Nale Choso Gabi, a joke and Zagwe Nema, Mamma Soyaba, Pawin Lara Piparishem.
My Imawashin, Kusala Bibi Rendri Nordbotin Pia Baume. သာသနာညွန်းနွမ်းစင်မှုနဲ့တရားဆွဲဆိုဖန်စီခံထားရတဲ့စာရေးဆရာချင်းလင်းဦးကိုဒီကနေ့ရုံးထုတ်ပြီးတရားလိုပြတတ်တွေကိုထပ်မံစစ်ဆေးခဲ့ပါရတယ်။ဒီကနေ့၃ကြိမ်မြောက်တရားခွင့်အကြံပြပြီးစာရေးဆရာချင်းလင်းဦးကိုအမခံပေးဖို့တရားရုံးကညှင်းပယ်လိုက်ပါရတယ်။ဒီကနေ့စစ်ဆေးကြားနာမှုအသေးစိတ်ကိုတော့မှတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။ဟုတ်ကဲ့ပါရှင်။စာရေးဆရာချင်းလင်းဦးကိုစက
ကကြီးသာသနာညှို့နှွမ်းစီမှုနဲ့အာမခံမပေးဘဲဖမ်းဆီးချုပ်နှောင်ထားတာမှာဒီကနေ့မှာတော့တတိယအခြေဖြစ်တဲ့တရလူပြသက်သေတွေကိုစစ်ဆေးခဲ့ပါတယ်။ဒီကနေ့မှာတော့တရလူပြသက်သေအဖြစ်6ဦးမြို့နယ်3ဘန်လှကျေးရွာအုပ်ချုပ်ရေးမှုဦးဝင်းနိုင်ကထွက်ဆိုခဲ့တာပါ။တရားကြားနာမှုအခြေအနေတွေကိုတော့စာရေးဆရာထင်လင်းဦးအတွက်ရှင်းနေရှေ့ရဆောင်ရွက်ပေးနေသူတရားလွှတ်တော်ရှင်းနေကြီးဦးသိန်းတန်းဦးကအခုလိုပြောပြပါဗ
ျ။ဒီနေ့ဆရာထင်လင်းဦးရဲ့ယုံကြည်မှာဒီနေ့ဟောပေါ့နော်။ဒေလိုဘတ်တည်းဦးဝင်းနိုင်ကသုံးမာနာကြီးရောအခြေမှုသူ့ကိုစစ်ပါတယ်။စစ်ပြီးသူ့ကိုစစ်ဆေးပြီးရခါကျတော့ကျွန်တော်တို့ကတတိယအခြေမျိုးအာမခံလျှောက်ထားပါတယ်တရားရုံးကပယ်ပါတယ်။အဲ့ဒါယုံပြီးတဲ့အချိန်မှာဒီဖုန်းကြီးအပန်း20လောက်တန်တော်ဘာ20လောက်လို့ယူဆရပါတော့ဒါပေမဲ့ကိုရင်းနေလဲပါပါတယ်အဲ့ဒါရုံးချီမှလာအဲ့ကိုတရားခွင်ဘေးမှာကတ်ထားတယ်နောက်ဘေးမှာအဲ့မြို့ပါတာဒါနာအောင်ရမီအောင်ရမီအော်နေတော့အဲ့လိုအချက်မျိုးတွေပြပြီးတော့ဒီတရားလိုဘက်ကအမကမပေးသင့်ဘူးလို့ကြောင်းပြတာဖြစ်ပါတယ်ဒါအဖီအားတွေရှိတယ်ပေါ့နော်တူတူကာကန်ရှင်ကိုဆွဆွဲခံရသူကိုအမကံပေးလိုက်လို့ရှင်မလိုလားတဲ့ပြဿနာဖြစ်နိုင်နေတယ်ဆိုတော့ဒါမျိုးပြတဲ့ဘက်ကသူတို့အဲ့လိုလာအော်တာန
ိဒီကနေ့သုံးပန်လားခြေရွာအုတ်ချုပ်ရီမှုဦးဝင်းနိုင်ရဲ့ထွက်ဆိုခြင်းနဲ့ပတ်သက်ပြီးတော့လဲရှင်းနေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ
်တူကတော့ဒီဟောပြောတဲ့ဟောပြောချက်တွေကဒီဆရာထင်းလင်းဟောပြောချက်တွေကဒါနာဒီနုချက်ကြားစီတဲ့ချက်တွေကိုထုတ်ပြီးတော့ကောက်နှုတ်ပြောတာပေါ့နော်ဟောတနာကြီးနည်းနည်းလေးကြာဟောပြောချက်ဆိုတာလည်းသူဝင်ခံပါတယ်ဒါပေမဲ့အဲ့ဒီစာကြောင်းငါးကြောင်းလုံးကိုသူကထုတ်နှုတ်ပြီးတော့ပြောတာပါ။ကျန်တာကတော့ဟိုညင်းနိုင်တယ်ရှိရပါတော့။ကျွန်တော်တို့ကအဲ့ဒီကိုမရောက်ပါဘူး။ခွေမာတော့ဟိုစစ်စစ်တဲ့အခါကျတော့လူလူကလက်ခုပ်တော့ဆောင်းအောင်တောက်လျှောက်တီးနေအောင်တွေ့ရတယ်။အဲ့ဒီချက်ကိုမေးတဲ့အခါကျတော့မဟုတ်ဘူးလေ။အဲ့ဒါဒီ size ကြိုင်နဲ့ပါလာတဲ့ size တွေကတယောက်တည်းစီလက်ခုပ်တီးကြတာ။သူနဲ့ပါလာတယ်တီးတာအဲ့။ဒီသူလူလူကနောက်နားမှနေတော့ရွာသားကြီးရွာပြည်သူကြီးသားတွေသူလက်ခုပ်တီးတဲ့လူပါလာပါတယ်လက်ရှိမပါဘူးလက်ရှိကိုခြေပါတယ်။
ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကစကိုင်းတိုင်း6ဦးမြို့နယ်မှာပြုလုပ်ခဲ့တဲ့စာပေဟောပြောပွဲမှာစာရေးဆရာထင်လင်းဦးဟောပြောခဲ့တာတွေဟာသာသနာညှိုးနှွမ်းစေတယ်လို့6ဦးတန်ခါမဟာနာယကအဖွဲ့ကဆုံးဖြတ်ပြီး6ဦးမြို့နယ်စီမံခန့်ခွဲရေးကော်မတီကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ဒီအတွက်6ဦးမြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဦးစီးမှုနဲ့မြို့နယ်သာသနာရေးဦးစီးဌာနဦးစီးမှုတို့ကတရားလိုပြုပြီးစာရေးဆရာထင်လင်းဦးကိုတိုင်ကြားခဲ့ကြတာဖြစ်ပါတယ်။တရားရုံးကြားနာမှုတွေအတွင်းမှာလည်းဖုန်းကြီးတွေကြွရောက်ပြီးအမျိုးဘာသာသာသနာနဲ့ပတ်သက်လို့ကြွေးကြော်အော်ဟစ်မှုတွေလုပ်ခဲ့ကြပါတယ်။လူမှုကွန်ရက်တွေမှာအတော်လေးပြန့်နှံ့ခဲ့တဲ့စာရေးဆရာထင်လင်းဦးရဲ့ဟောပြောမှုတွေအပြီးတလကျော်အကြာမှာတော့စာရေးဆရာထင်လင်းဦးရဲ့ဟောပြောချက်တွေဟာတန်ခါရီကိုစော်ကားတယ်ဆိုပြီးသခိုင်းတိုင်း6ဦးမြို့နယ်ကယာနဲ့ချီတဲ့တန်ခါရီကပ တ်တာနေကုစနာကန်ဆောင်ပြီးတော့တပိတ်မှောက်ခဲ့ကြတာဖြစ်ပါတယ်။ဒီအတွက်လည်းဒီကနေ့မှာပဲထင်ရှားတဲ့ဆရာတော်ကြီးတွေနဲ့အတူစိုက်ဆရာထင်းလင်းဦးရဲ့မိသားစုဝင်တွေကချောင်းမြွနယ်ကဆရာတော်ကြီးတွေထံကိုသွားရောက်ကြတော့တောင်းပန်ခဲ့ကြတယ်လို့လည်းရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်။အခုလိုချောင်းမြွနယ်တန်ကမဟာနာယကကိုတောင်းပန်တာကတော့စိုက်ဆရာထင်းလင်းဦးရဲ့ဟောပြောချက်တွေကြောင့်တန်ဃာရီစိတ်နှလုံးမတမယာဖြစ်ရတာကြောင့်ကတော့တောင်းပန်ရတာဖြစ်ပြီးတရားဥပဒေအရအနာပိုင်တို့ရဲ့တရားစွဲဆိုမှုတွေကိုတော့အဆုံးထိအောင်ရင်ဆိုင်သွားမယ်လို့လည်းရှင်နေကြီးကပြောပါတယ်။စာရေးဆရာထင်းလင်းဦးကိုတပိတ်မောက်ကန်းဆောင်ထားတာကိုတောင်းပန်ဖို့ကတော့ချောင်းမြွနယ်တန်ဃာမဟာနာယကဆရာတော်ဖျားကြီးများအားလုံးအားလက်မဲ့အချိန်မှာပြုလုပ်ဖို့စီစဉ်ထားပါတယ်ရှင်
။မတင်ကြီးထိုင်စုစည်းတင်ပြသွားတာပါရှင်။နေ့တကူတချင်းတပုံနဲ့ဖြောပြမပေးခင်ခုဆက်လက်ပြီးရန်ကုန်မြို့ကသတင်းတပုတ်တင်ပြပါအောင်မယ်တော်တာရှင်များရှင်မြန်မာနိုင်ငံမှာအများပြည်သူပါဝင်နိုင်မဲ့နေတကူအကျိုးပွဲတွေနဲ့နေတကျိုးဖို့ရန်ကုန်မြို့မှာဒီကနေ့ညကျင်းပဖို့ရှိနေပါတယ်။တခြားနိုင်ငံတွေမှာလိုပဲလူအများပါဝင်နိုင်တဲ့နေတကူကျူဆိုပွဲမှာဆင်နွှဲမဲ့ပြည်သူတွေအနေနဲ့အသက်အန္တရာယ်ရှိတဲ့အထိအပျော်မလွန်ကြဖို့လိုတယ်လို့လည်းနိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌကတတိပေးပါရယ်2015ကျူဆိုမဲ့ဒီညအခြေအနေတွေကို VOA ရန်ကုန်ရုံးကကိုအောင်ရဲမောင်ကတင်ပြမှာပါ။
2014ကိုဇွန်လ2015ကိုကူးပြောင်းမဲ့ဒီညမှာရန်ကုန်မြို့ကပြည်သူ့အချို့ကလည်းတစ်တစ်ကိုကြိုးစားဖို့စိတ်တောနေကြတာပါပြီးခဲ့တဲ့နှစ်တွေကတော့ရန်ကုန်မှာစီစီကားတိတ်မရှိဘူးလို့တချို့ကပြောနေပေမဲ့လည်းရန်ကုန်မြို့ပေါ်ကဟိုတယ်တော်တော်များများမှာတော့နှစ်တစ်ကိုကြိုးစားဖို့ပြင်ဆင်မှုတွေရှိနေပါတယ်ရန်ကုန်မြို့ဖိုးစိန်လမ်းမှာရှိတဲ့ Chatrian Hotel မှာကမ္ဘာကျော် Animation ဇာတ်ကား Frozen တွေကတည်တခြင်းတွေနဲ့2015ကိုကြိုးစားဖို့ရှိတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဖြိုးဝေယာဇာတ်က VOA ကိုပြောပါတယ
်ကျွန်တော်အခု Chatrian သွားနေခင်ဗျာကောင်းဒေါင်းလုပ်ရတဲ့ဟာတစ်ခုရှိပါတယ်ဆက်ကြည့်ရပါလိမ့်ပရိုဂျက်ဟုတ်ကဲ့ပရိုဂျက်ကားတွေအသင်းနဲ့သူကကောင်းဒေါင်းလုပ်မယ်တူချင်းတူချင်းကိုဝင်တစ်ခုချင်းနိုင်လုပ်တဲ့ဟာကြီးတော့ပိုပြီးများလာသလားလို့ခီးထွက်တာလည်းပိုများလာတယ်ခင်ဗျကျွန်တော်စဉ်းစား beach တို့ပါလို့အဲ့လိုမျိုးကွန်မတီတွေကနေပြီးတော့ new year အထိမ့်မှန်နဲ့ beach ကိုသွားကြတာလို့ပေါ့အဲ့ဒါတွေပိုများလာပါ
ရန်ကုန်မြို့မှာနှစ်တစ်ကိုကြိုဆိုဖို့လူငယ်တချို့ရဲ့ပြင်ဆင်မှုတွေလည်းရှိနေပါတယ်။မင်္ဂလာတောင်မြို့နယ်ထဲမှာရှိတဲ့ကန်တော်ကြီးဥယျင်တဲမှာနာမည်ကြီးဆိုတော်တွေရဲ့ show ပွဲတွေရှိနေတဲ့အတွက်ညနေ6နာရီလောက်ကစပြီးတော့အဲ့ဒီဝင်းကျင်မှာရင်လန်းကျော်ပိတ်ဆို့မှုတွေဖြစ်နေတယ်လို့လည်းရန်ကုန်မြို့ကမှနှင်းရတနာဆိုက VOA ကိုပြောပါတယ်။
ညနေတော့ကန်တော်ကြီးရဲ့ show ပွဲကတော့နည်းနည်းစားကြလိုက်လို့ပါတော့အမှလူများတယ်။နန်းစုရဲ့ကြီးဆိုတော့အများကြီးပဲပါတယ်။ညရောမှာအကောင်လေးညနေရလေအကန်တော်ကြီးတဝိုက်ကအကောင်လေးတအားပိတ်တယ်
နှစ်တကူ New Year ညတွေမှာအပြင်ထွက်လေးရှိတဲ့လူငယ်တွေအတွက်အနေနဲ့ကြုံနေတဲ့အနေအထားရှိတာကြောင့်ဒီနှစ်နှစ်တကူညမှာအပြင်ထွက်ဖို့အစီအစဉ်မရှိဘူးလို့တာဝန်မျိုးနယ်မှာနေထိုင်တဲ့ကိုဇာနီကလည်းပြောပါတယ
်အဲပထမတော့ကလပ်သွားမလို့ဗျာကလပ်မှာလည်းလူကျက်ပါလေဟိုအဲ့လို special room တွေပါလေမှာပြီးတော့တငယ်ချင်းတွေအဲ့လိုမျိုးစုပြီးတော့အဲ့လိုစားကြအဲတောက်ကြကဲကြပေါ့အဲ့လောက်တော့အဲ့လောက်ပဲလုပ်တယ်အပြင်သိမ့်မထွက်ကြတော့ဘူးအပြင်ထွက်လို့မကောင်း7နာရီ10နာရီ7နာရီနောက်ပိုင်းဆိုကိုယ်ကားပေါင်းလို့မကောင်းတော့ဘူးစစ်စေးဂိတ်တွေများတယ်ဗျာပြီးတော့ကိုရည်တည်ရပါလိမ့်မလားကိုကားမှာပါဝါရီတော့တထားနေတာထွက်မနေနဲ့တော့
ရန်ကုန်တိုင်းဒေသကြီးအတွင်းမှာရှိတဲ့ရဲအင်အား၃ပုံ၂ပုံကိုတုံးပြီးတော့ဒီညမှာခရိုင်တွေအလိုက်တာဝန်ယူပေးထားတယ်လို့ရန်ကုန်တိုင်းဒေသကြီးအရှေ့ပိုင်းခရိုင်ရဲတပ်ဖွဲ့မှုယုံကတာဝန်ရှိသူတူကပြောပါတယ
်ဟောလူတွေလည်းရှိတဲ့အင်အားအပြည့်အကုန်ထုတ်သုံးထားတာပါဗျာစစ်ကောင်မှုတွေကအကုန်လုံးထွက်ခိုင်းထားပါတယ်အကုန်လုံးအပြည့်မှာရှိကြပါတယ်နောက်တင်လုံချိုးရင်အတွက်၃ပုံ၂ပုံအကုန်ထုတ်ထားပါတယ်ဗျာခရိုင်မှာရှိတဲ့အင်အားရဲ့၃ပုံ၂ပုံ
2015နှစ်တစ်ကိုကြိုဆိုမဲ့လူငယ်တွေအနေနဲ့ကိုယ်သက်အန္တရာယ်ရှိတဲ့အထိအပျော်မလွန်ဖို့နှစ်တစ်ကိုကြိုဆိုတဲ့နေရာမှာအသိနဲ့သတိရှိကြဖို့လိုတယ်လို့လည်းနိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးကျော်သူကပြောပါတယ်
အာ new year ဆိုတာလူငယ်တွေကပျော်ပဲပါမယ်တချို့ကတော့ထွက်ပေါက်ဒီကျွန်တော်မြန်မာနိုင်ငံရဲ့ဒီ Facebook မှဟန်တာမှုတွေကထွက်ပေါက်ရှာတဲ့အတင်းနဲ့ဒီတောက်ကြမယ်စားကြမယ်အဲ့တော့ဒီဟာတွေကမော်ကာမောင်းတာတွေကလည်းဟိုတစည်းနဲ့စည်းအပြိုင်နေမှာပဲအထူးဖြင့်ဒီအင်ရကံပေါင်းအင်ရကံပေါင်းမှာဆိုရင်ဒါ new year တိုင်းတော်တော်အချိန်နေစုတဲ့အတိုင်းဓာတ်တွေရှိတယ်ဒီမှာအဲ့တော့ဒါဟုတ်အားလုံးတတိတိရှိအောင်ဒါကျွန်တော်ရေးထားတာပါ။ဘာကိုယ့်ရဲ့မိသားစုတွေကအိမ်မှာအများဆုံးစောက်ညော်နေကြတယ်။အဲတော့မိသားစုတွေစိတ်ချမ်းသာအောင်ကိုယ့်မိဘတွေစိတ်ချမ်းသာအောင်လည်းအချိန်မှန်မှန်လေးအိမ်ပြန်ကြဖို့ New Year ဆိုတာကိုယ့်ဘက်ကိုအိမ်မှာ7 night join New Year လုပ်လို့လည်းရတာပဲ။ဟိုတငယ်ချင်းတွေနဲ့ဆိုတာလုပ်တာက7 night join ပါလေဆိုရင်ဒါနည်းမူတောက်တဲ့စားတဲ့သူကတော်တော်လေးမူယူနေပြီ။အဲတော့ဒါလေးအနေနဲ့များပါလေ။အဲဒါလေးတတိရှိဖို့ပါ။
2014ကုန်ဆုံးပြီးတော့2015ကိုရောက်ရှိတော့မယ့်အချိန်မှာရန်ကုန်မြို့မှာရှိတဲ့လူနေအိမ်တွေမှာလည်းမိသားစုတွေကမုန်းလို့စားကြတာကျော်ဝဲရှင်ပွဲပါတီတွေလုပ်ကြတာကိုယ့်အစီအစဉ်နဲ့ကိုယ်ည12နာရီမထိုးခင်မှာကောင်တောင်းလုပ်ဖို့ပြင်ဆင်မှုတွေလည်းရှိနေကြတာပါခင
်
ရောရှိမှာခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထူးထူးရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တယ်မလို့နိုင်ငံရေးအရရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေးလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတဲ့အတူပဲစနပြမှုတွေအဖမ်းဆီးတွေနိုင်ငံရေးအရမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်ဒါကြောင့်မလို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲစိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လို့ရတဲ့တော်ရရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်လေလိုင်းကနေပြီးတော့ဒဲရိုက်မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့ရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
အတန်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုစနေနဲ့အင်္ဂါညဖက်တွေမှာတပတ်ကုန်တစ်ကြိမ်ပုံမှန်တင်ဆက်ပေးနေတာပါ။ပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2392382994လေးဖြစ်ပါတယ်။ခုတော့နေ့တစ်ကူသချင်းလက်ဆောင်နဲ့ဖျော်ဖြေပေးပါတော့မယ်။တောတာရှင်များရှင်ဆောင်းနှင်းတွေဝေတဲ့ဒီနေ့တစ်ကူရာသီရောက်တိုင်းတရားသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Maria Carey တီဆိုတဲ့All in saying the chin at probably be chin mare na sin ma shin
Should old acquaintance be forgot and never brought to
VOA ကထုတ်လွှင့်ပေးနေတဲ့နေ့တစ်ခုသတင်းချင်းလက်ဆောင်တွေကိုတောသားရှင်တွေနေခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA American တန်ရဲ့ပုတ်ထူးနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဒီဇင်ဘာလ31ရက်ပုံထိုးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတည်းရဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်စာနဲ့10နာရီထိစီစဉ်တွေကိုလိုင်းတိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့မှာတော့ရန်ကုန်မြို့ရဲ့ရင်ကျောပိတ်ဆို့မှုဆိုးဝါးလွန်းတဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုလည်းနားဆင်ရမှာပါ
။လွယ်လွယ်ကူကူနဲ့ဖြေရှင်းတာကတော့ဘာစကားဥယျာဉ်ကိုတိုးပေးရမယ်။နော်အခုဒါကတော့စကူရန်ကုန်မြို့တော့
ရန်ကုန်မြို့တော်မြို့ပြစီမံကိန်းအကြံပေးပညာရှင်ဒေါက်တာကျော်လတ်ပါဒီသတင်းကိုတော့မြန်မာတခွင်ကဏ္ဍမှာနားဆင်ရမှာပါ။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ရုပ်ရှင်အကယ်ဒမီစုပေးပွဲရန်ကုန်တရုတ်တန်ယုံဆန္ဒပြမှုနဲ့ရုပ်ရှင်တရုတ်ဆောင်မင်းအုပ်စိုးကျွလွန်ခဲ့တဲ့လူသတ်မှုအကြောင်းစာရာတွေကိုနားဆင်ရမှာပါ။မအိန်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးကကူညီတင်ဆက်ထားပါရရှင်။
သတင်းပတ်မီဒီယာပေါ်မှာလှုပ်ခတ်ခဲ့တဲ့သတင်းတွေကတော့2013ခုနှစ်ရုပ်ရှင်ဇာတ်ကားတွေကိုရွေးချယ်စုချီးမြှင့်တဲ့အကယ်ဒမီစုနဲ့ပတ်သက်တဲ့ဝေဖန်တဲ့သတင်းအမှုပညာရှင်တဦးဖြစ်တဲ့မင်းအုပ်စိုးရဲ့လူသတ်မှုရှာရှာဖာဖာကျင်းပခဲ့တဲ့စီဗင်ကောမဒီရွေးကောက်ပွဲရဲ့ရက်လက်နဲ့လက်ပတော်တောင်ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တန်ယုံကိုဆန္ဒပြကြတဲ့အကြောင်းလေးဖြစ်ပါတယ်2013ခုနှစ်အတွက်ရုပ်ရှင်အကယ်ဒမီစုပေးပွဲသတင်းနဲ့ပတ်သက်လို့တင်ပြရမယ်ဆိုရင်အခုဒီချိန်အကယ်ဒမီပေးပွဲဟာပြန်ကြားရေးဝန်ကြီးဌာနကစီစဉ်ကျင်းပတာမဟုတ်တော့ဘဲရုပ်ရှင်အစည်းအရုံးကပထမဆုံးအကြိမ်ဖြစ်ဦးစီးကျင်းပခဲ့တာဖြစ်လို့စီစဉ်ရမှာလွဲချော်မှုတွေအနှဲငယ်ဖြစ်ခဲ့တာကိုတွေ့ရပါတယ်ဒီလိုကျင်းပတဲ့နေရာမှာလွဲချော်မှုဖြစ်ခဲ့ပေမဲ့အစိုးရဝန်ကြီးဌာနကနေရုပ်ရှင်လောကကိုလွှဲပြောင်းပေးခဲ့တာဖြစ်တဲ့အတွက်ကြိုးစိုးသူတွေရှိကြသလိုနှစ်စဉ်ပေးနေကြစုတချို့ဒီနှစ်မှာမပေးနိုင်ခဲ့တဲ့အတွက်ပရိသတ်ကအားမလို့အားမရဖြစ်ခဲ့ရပါတယ်ထူးခြားချက်အနေနဲ့ဒီပွဲရဲ့အကယ်ဒမီစုစီရင်ဟာ Facebook လို့ခေါ်တဲ့လူမှုကွန်ရက်မှာကြိုတင်ပြန့်နှံ့နေတဲ့စီရင်နဲ့တထက်ထဲကျနေတာကြောင့်ပရိသတ်တွေဘက်ကဝေဖန်တယ်ညံခဲ့ပါတယ်ဒါအပြင်အကယ်ဒမီစီမင်းပေါ်မှာလွတ်လပ်စွာပြောဆိုပြုမူကြတဲ့ဟန်ပန်တွေကြောင့်လည်းအခုနှစ်အကယ်ဒမီစုပေးပွဲကိုပိုးပြီးတော့စိတ်ဝင်စားခဲ့ကြပါတယ်။တချို့ကလည်းဒီပွဲဟာပေါ့ရှွတ်ရှွတ်နိုင်တယ်ဆိုပြီးတော့လူမှုကွန်ရက်မီဒီယာတွေပေါ်မှာရေးသားထားတာကိုတွေ့ရပါတယ်။ဒါနဲ့ပိုးပြီးတော့လူစိတ်ဝင်တစားဖြစ်ခဲ့ကြရတာကတော့အကယ်ဒမီစုရှင်မင်းသမီးခိုင်တင်းကြည်ဝတ်ဆင်ထားတဲ့ရွှေတဲလက်ကောက်အကယ်ဒမီပေးပွဲမှာပျောက်ဆုံးသွားတဲ့သတင်းဖြစ်နေပါတယ်။အကယ်ဒမီစုအရသင့်ဆုံးသူလို့ထင်ကြေးပေးခံရသူဖြစ်တဲ့ဒါရိုက်တာဝိုင်းစုရခဲ့တာနဲ့ပတ်သက်ပြီးအိုအစ်စ်ဂျာနယ်ကအက်ဒီတာချုပ်မတ်ဇူလိုင်မိုးကအခုလိုပြောပါတယ်
။ဟိုအဓိကဖြစ်တဲ့လူအားလုံးရဲ့အကြိုက်ညိတာကတော့ဒရိုက်တာနဲ့ဒီဇက်ပို့ပေါ့နော်။ဟိုဒါရှားဇက်ပို့ပေါ့။ဟိုမင်းဦးပေါ့။သူပြည်တက်တွေကတော့တော်တော်ပြောနေကြတာတွေ့ရပါတယ်။ဒီတင်ဆက်မှုအပိုင်းပေါ့နော်။တင်ဆက်မှုအပိုင်းမှာဒီဟိုယူရီးယားနိုင်ငံသားပညာရှင်တွေတင်ဆက်သွားတာကောင်းပါတယ်တော်တော်ကောင်းပါတယ်။ကျွန်မကတော့ဖြစ်နိုင်ရင်မြန်မာပညာရှင်တွေနဲ့အဲ့ဒီလိုအမခံပြကွက်တွေကိုမြန်မာပညာရှင်တွေပဲချော်ပြတာကိုကျွန်မမြင်ချင်ပါတယ်။အဲ့ဒါတစ်ခုပေါ့နော်။နောက်တစ်ခုကကျတော့ဒီဟာကြီးဟာတကယ်ကိုမြန်မာတနိုင်ငံလုံးရဲ့စိတ်ဝင်စားဆုံးသောပွဲကြီးဖြစ်ပါတယ်။အဲ့ဒါကိုအခုတချို့တော့ပွဲဒီအဆင့်လောက်ရှိတာမျိုးကိုတော့ကျွန်မမကြိုက်ဘူးပေါ့နော်။အဲ့ဒါလေးပေါ့။
နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့နှစ်ပေါင်းများစွာအတွင်းမှာပထမချင်းဖြစ်ပြန်လည်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီပင်တာယာကြီးကောမဒီရွေးကောက်ပွဲသတင်းမှာဝင်ရောက်ရှင်ပြန်ခဲ့တဲ့ကိုစည်လေလောင်းတွေကကျေနပ်မှုတွေမရှိကြဘူးလို့နောက်ဆက်တွဲသတင်းတွေလည်းထွက်ပေါ်လာခဲ့ပါတယ်ရွေးကောက်ပွဲလုပ်တဲ့နေရာမှာစနစ်တကျမရှိဘူးဆိုတဲ့ဝေဖန်တဲ့နေအပြင်ရွေးကောက်ပွဲကိုလာရောက်မဲပေးသူအရေးအတွက်ကလည်းမဲပေးတဲ့အရေးအတွက်ထက်နည်းနေပြီးတော့အဲ့ဒီရွေးကောက်ပွဲကိုထင်ထားသလောက်ပြည်သူတွေကစိတ်ဝင်စားမှုမရှိကြဘူးလို့သတင်းကြံတဲ့တချို့ကသုံးသပ်ကြပါတယ်ဆက်လက်ပြီးတော့တင်ပြခြင်းတဲ့အကြောင်းအရာကတော့ online ပေါ်မှာပြန့်နှံ့နေတဲ့ lebron တောင်အရေးနဲ့ပတ်သက်ပြီးတော့တရုတ်တန်ယုံရှိဆန္ဒထုတ်ဖော်လမ်းလျှောက်ခဲ့တဲ့ကိစ္စပါ lebron တောင်မှာတောင်သူဒေါ်ခင်ဝင်းတေဆုံးခဲ့ပြီးတဲ့နောက်ပိုင်းမှာ chancey ကိုခတ်တာနဲ့ပတ်သက်ပြီးတော့တောင်သူတွေရဲတပ်ဖွဲ့ကြားရုံးရင်းဆန်ခတ်ဖြစ်ခဲ့တာတွေဆက်ပြီးတော့ရှိနေပါသေးတယ်တေဆုံးသူတွေဇာပနအခမ်းအနားတွေလုပ်ခဲ့သလို lebron တောင်အရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေလည်းဇက်တိုက်ဆိုသလိုလုပ်ခဲ့ကြပါတယ်ဒ Dilo lebrang lor ini pada video macam mana sanapya tangsurari lebih membantu kuma suaya mereka tiada tumpian huru membiarkan kebawa. Dilo kisar ini pada video sanapya ama pawan kita do no unglaga kulu piu piu bare.
ဒီနေ့ဆိုလာမယ်ဆိုတာဆိုရင်တရားမင်းအုပ်စုဟာသူ့ရဲ့တရားမှတ်ကန်တဲ့တရားစီရင်မှုလိုအပ်တဲ့ဆိုပြီးတော့ပြောဆိုနေကြပါတယ်။ ပထမသတင်းစထွက်ထွက်ခြင်းတေဆုံးသူအမျိုးသမီးနဲ့မင်းအုပ်စုဟာမောင်နှမဝင်းဝဲတီတော်ဆက်တယ်လို့သတင်းတွေရေးသားခဲ့ပေမဲ့တေဆုံးသူအမျိုးသမီးရဲ့မိသားစုကအဲ့ဒါဟာမမှန်ပါဘူးလို့ညင်းဆိုခဲ့ပါတယ်။မင်းအုပ်စုရိုက်နှက်လို့တေဆုံးသွားတဲ့အမျိုးသမီးရဲ့ဒဏ်ရာစစ်ဆေးချက်တွေထွက်လာပြီးတဲ့နောက်မှာပြည်သက်ဘက်ကပိုးပြီးတော့ပြောဆိုဝေဖန်တာနဲ့ထွက်ပေါ်လာတဲ့အကြောင်းတင်ပြရင်း
ရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုတင်ပြပေးခဲ့တာပါရှင်။ VOA ကနေပုတ်ထူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။ဒီတစ်ပတ်မြန်မာမျက်မှောက်ရေးရဆွေးနွေးခန်းအစီအစဉ်မှာတိုင်းပြည်အနာဂတ်အရေးကိုတွေးဆဆွေးနွေးပြီးအဖြေရှာဖို့လိုအပ်တယ်ဆိုတာမြန်မာနိုင်ငံရဲ့ကြီးလေကြီးလုံးသဘောပေါက်ထားတာကိုတွေ့ရပါရယ်။တိုင်းရင်းသားတွေနဲ့ထိတွေ့မှုမှာတက်မရော်ဟာဒေါ်အောင်ဆန်းစုကြည်ထက်အရေးအတွက်အပြင်ပိုသားနေရာတွေ့ရှိရတယ်လို့ VOA မြန်မာပိုင်းဌာနမှူးကပြောဆိုပါရယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရွှေမန်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ဒေါ်အောင်ဆန်းစုကြည်တို့လေဦးကိုတွေ့ဆုံမေးမြန်းခဲ့တဲ့ဦးတန်းလွင်ထွန်းကိုဦးကျော်စန္ဒာကမေးမြန်းဆွေးနွေးတင်ပြထားပါရယ်ရှင
်ဦးတန်းလွင်ထွန်းခင်ဗျာမြန်မာနိုင်ငံမှာကြီးလေးကြီးတွေ့ဆုံဆွေးနွေးမဲ့အရေးကိုဒေါ်အောင်ဆန်းစုကြည်ဘက်ကတောင်းဆိုရဲတချို့ကဆိုလို့ရှိရင်6ပွင့်ဆိုင်တွေ့မယ်ဆိုပြီးတော့ထားလုတ်လာပြန်တယ်တော်နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တမရော်ကာကွယ်ရေးဦးစီးချုပ်တို့ကတော့မဖြစ်နိုင်ဘူးပူပြီးကျပြန်တဲ့တွေ့ဆုံဆွေးနွေးမှုလုပ်မယ်ဘာညာအမျိုးမျိုးပြောနေကြပါတယ်။ဒါပေမဲ့ကျွန်တော်စဉ်းစားကြည့်တော့ဘလောက်ပဲတွေ့တွေ့အဓိကအဆုံးဖြတ်ပေးကြမှာဒီလေးရောက်လို့ထင်ပါတယ်။ပူပြီးမှောင်ပြောရင်ဒီလေးရောက်သဘောတူညီမှုရှိရင်တော့ကျန်တဲ့လူတွေနဲ့အကုန်လုံးပြည်လည်သွားနိုင်တဲ့အခြေအနေရှိလို့ထင်ပါတယ်။ဆိုတော့ဒီလေးရောက်လုံးနဲ့တွေ့ကြရတဲ့ဥတ္တလင်ထွန်သူတို့နဲ့ဆွေးနွေးစကားပြောကြရတဲ့မေးမြန်းကြရတဲ့လူဒီလေးရောက်ကြမှာသဘောတူညီမှုတစုံတရာရနိုင်တဲ့အလားအလာရှိပါလားခင်ဗျာ။
ရှိပါတယ်။ဘာကြောင့်လဲဆိုတော့အားလုံးပြောနေကြတာကဒီမြန်မာနိုင်ငံရဲ့အနာဂတ်အရေးကိုတွေးဆုံညှိနှိုင်းပြီးတော့အပြေရှာရမယ်ဆိုတဲ့အချက်ကို၄ဦးစလုံးကပြောကြတာပဲလေ။လူဘယ်နှယောက်ဘယ်နှဦးစုံညီတွေးဆုံကြမယ်ဆိုတာကတော့ကွဲလွဲချက်ကလေးရှိနေသေးတာပေါ့။အထူးသဖြင့်ဒီနိုင်ငံတော်သမ္မတနဲ့ကာကွယ်ဦးစီးချုပ်ကဒီ၄ဦးဆိုတာထက်အားလုံးတော်တော်များများကိုကိုးစားပြုတဲ့အများကိုးစားပြုကိုလိုလားတယ်။တစ်ဖက်ကတော့ဒေါအောင်ဆန်းစုကြည်ကလည်းကျွန်တော်ရဲ့အင်တာဗျူးထဲမှာပြောထားတာရှိပါတယ်သူဥပမာလေးတွေပြတာကမြောက်အိုင်ယာလန်မှာဂျိုတင်ဆွေးနွေးကြတဲ့ကိစ္စတောင်အာဖရိကမှာဆွေးနွေးခဲ့တဲ့ကိစ္စဒီကိစ္စမှာယုံကြည်ချက်အပြည့်နဲ့ဆိုလို့ရှိရင်လူနည်းနည်းနဲ့စနိုင်လို့ရှိရင်ပိုကောင်းမယ်နောက်ပိုင်းမှာပြန်ဟိုပြန်တိုးကြမယ်ဆိုတဲ့သဘောမျိုးလေးရှိပါတယ်အဲ့တော့ဘာပဲပြောဟိုဒီတွေးဆောင်ဆွေးနွေးပြီးညှိနှိုင်းအပြည့်ရှာမယ်ဆိုတဲ့စိတ်ဆန္ဒရင်းကန်ရှိနေကြတယ်လို့တော့ကျွန်တော်မြင်ပါတယ
်ဆိုတော့အကြောင်းများအပြင်ကြည့်မယ်ဆိုရင်အဓိကမြန်မာနိုင်ငံမှာသဘောတူညီဖို့လိုအပ်နေတာကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနောက်ကတိုင်းရင်းသားတွေရဲ့ဖက်ဒရယ်တောင်းဆိုမှုနဲ့ပတ်သက်ပြီးတော့ဒေသန္တရအနာပိုင်းအနာရီပူပေးဖို့သူတို့ဒေသဆိုင်ရာအုပ်ချုပ်ရေးအကြီးအကဲပြည်နယ်ဝန်ကြီးချုပ်ကိုသူတို့ပြည်နယ်ကအမတ်တွေကိုယ်တိုင်ရွေးချယ်ခွင့်စသဖြင့်နောက်ကစီးပွားရေးလုပ်ပိုင်ခွင့်ပူပေးဖို့အဲ့ဒီအရေးတွေရှိနေပါတယ်ဆိုတော့ဒီကိစ္စမှာပထမအကြောင်းဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ဒီလျှောက်ကြမှာသဘောတူညီမဲ့အလားအလာတွေ့မိပါလားခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလို့ပြောတဲ့နေရာမှာဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအပေါ်ကို မြင်ကြတဲ့အမြင်သဘောထားတွေမှာတော့နည်းနည်းလေးကွဲလွဲနေရတွေ့ရတယ်ခင်ဗျ။အခုမှအဖြစ်နိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်ကဆိုလို့ရှိရင်ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာအချိန်အခါလျောက်အများကသဘောတူညီထားခဲ့တဲ့ဟိုပြည့်ပြည့်စုံတဲ့ဖွဲ့စည်းပုံအခြေခံဥပဒေသဘောမျိုးမြင်ကြရရှိတယ်။အဲတစ်ဖက်ကတော့ဒီလှုပ်တော်ဥက္ကဋ္ဌသူရရွှေမန်းအနေနဲ့ကတော့ဒါပြုပြင်စရာလေးတွေသူမြင်လာတဲ့အတွက်ကြောင့်ပြုပြင်ဖို့လိုတယ်လို့မြင်တယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ကကြတော့ဒါပြုပြင်မှဖြစ်မယ်ဆိုတဲ့အနေအထားမျိုးရှိတယ်။ဒါပေမဲ့အလုံးအခြေအနေကိုသုံးသပ်လိုက်ကြရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအဖြစ်ပေါ့နော်အထူးသဖြင့်2010မှာရွေးကောက်ပွဲလုပ်တဲ့အခါမှာသဘိတ်မှောက်ထားခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနောက်ပိုင်းမှာကြားပြတ်ရွေးကောက်ပွဲမှာပြန်ဝင်လာတာတွေနောက်ပြီးတော့တခြားဟိုအတိုက်ခံပါတီအဖွဲ့အစည်းတွေကတော်တော်အတွင်းနိုင်ငံကြီးမှာပါဝင်လာတာတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ဟိုဘယ်လိုပြောမလဲ de facto ပေါ့နော်ဟိုအားလုံးအနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြဋ္ဌာန်းချက်တွေကိုလက်ခံထားပြီးဖြစ်တယ်ဆိုတော့ဒါကဟိုဒီအချိန်မှတော့ညှင်းလို့တော့မရတော့ဘူးအဲ့တော့ပြုပြင်စရာတွေကိုဘယ်လိုတိုးပြီးတော့ရှေ့တိုးပြီးတော့လုပ်ကြမလဲဆိုတာပဲအားလုံးညှိကြဖို့လိုကြလိမ့်မယ်လို့ထင်တယ်လေ
တောင်ဆန်းစုကြည်ကလူတို့လက်မှတ်တွေကောက်ခံရ၅သန်းရတယ်အဲတမတော်ကကွေဦးစီးချုပ်ကတော့တိတ်နေတဲ့အံတွေကိုလည်းကြားဥမှဖြစ်တယ်၅သန်းဆိုတာဘလောက်မှမဟုတ်ဘူးဆိုတဲ့သဘောပြောတာလည်းတွေ့ရပါတယ်ဆိုတော့ဒေါအောင်ဆန်းစုရဒီကလူတို့ရဲ့အင်အားကိုလည်းပဲသုံးရမယ်လူတို့ကလည်းပဲဒီဟာကိုနှိုးကြနေရမယ်ဆိုတဲ့သဘောမျိုးပြောတာတွေ့ပါတယ်ဆိုတော့ဒါဟာထိတ်တိုက်ရင်ဆိုင်တွေ့မယ်ဆိုတဲ့စင်ကုန်မှုလိုမျိုးအတိတ်ပဲကောက်ခံကြခင်ဗျာ
ကျွန်တော်တို့အဲ့လိုသိမမြင်ဘူးခင်ဗျာဒီလက်မှတ်၅သန်းကိစ္စကိုလွှတ်တော်ထဲမှာဒီကိစ္စကိုတစုံတရာရေးတူဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်အနေနဲ့နောက်ပိုင်းမှာဆုံးဖြတ်ရမယ့်ကိစ္စတွေကိုပြည်လုံးကျွတ်ဟိုဆန္ဒခံယူပွဲနဲ့လုပ်ကြအောင်ဆိုတဲ့သဘောမျိုးပြောထားတာရှိပါတယ်အဲ့တော့ဒီပြည်လုံးကျွတ်သဘောဆန္ဒခံယူပွဲလူလူဆန္ဒခံယူပွဲဆိုတာဟာလေလွှတ်တော်ထဲမှာအားလုံးကနေပြီးတော့အတည်ပြုပြီးတော့နိုင်ငံတော်အစိုးရကနေပြီးတော့လက်ခံကျင်းပပြီးမှဖြစ်လာမယ့်ကိစ္စပါအဲ့တော့ဒါဟာရုတ်တရက်လက်ငင်းကြီးဟိုထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာမယ်လို့တော့ကျွန်တော်မမြင်ဘူးဒေါအောင်ဆန်းစုကြည်ပြောနေတာကလည်းဟိုကျွန်တော်အင်တာဗျူးထဲမှာသိခဲ့ရတဲ့တော့လူလူကိုလမ်းမပေါ်ထွက်ပြီးဆန္ဒပြပါတို့ဘာတို့အဲ့ဒီသဘောမျိုးတွေကျွန်တော်မကြားခဲ့ရပါဘူ
းနောက်တစ်ခုကတိုင်းရင်းသားကိစ္စဖြစ်ပါတယ်အခုဆိုရင်တိုင်းရင်းသားနဲ့ငင်းချမ်းရေးအလားအလားတက္ကသိုလ်အပြစ်ခတ်ရစေးအလားအလားဟာတော့အာနယ်သွားတယ်လို့လူတိုင်းကတွက်ကြပါတယ်အခုနောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေကြည့်ပြီးတော့ဒီနေ့မှာပဲဒေါအောင်ဆန်းစုကြည်ကလေးပွင့်စင်နာတွေ့ဖြစ်ရင်တိုင်းရင်းသားတွေကိုလည်းသူကိုစားပြုပြီးတော့ဆွေးနွေးနိုင်တယ်လို့ပြောတယ်။တချို့တိုင်းရင်းသားတွေကဒေါအောင်ဆန်းစုကြည်အပေါ်မှာလည်းပဲအပြည့်အဝဒီကိစ္စမှာပံ့ပိုးပေးတာကိုမတွေ့ရပါဘူး။ဆိုတော့ဦးသံမင်းထွန်းဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာသူ့ဘက်ကတိုင်းရင်းသားတွေရဲ့ဆန္ဒကိုဘလောက်နားလဲသဘောပေါက်နေလဲတိုင်းရင်းသားတွေရဲ့တောင်းဆိုမှုနဲ့သူထပ်တူထမ်းမြယက်တည်နိုင်မဲ့အခြေအနေရှိပါလား။အထူးသဖြင့် Federal တမတော်တို့ဘာလို့တိုင်းရင်းသားတွေကလုံနေကြတာလဲရှိတယ
်။
စစ်တပ်ကတော့အပြစ်နဲ့ညင်ထားတယ်တော့
ဒီအပြစ်ခတ်ရစိုင်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခဲ့ပြီးကျွန်တော်မေးတဲ့နေရာမှာဒေါအောင်ဆန်းစုကြည်ရဲ့ဖြေကြားချက်တစ်ခုအပေါ်တော့ကျွန်တော်အားသင့်ခဲ့တာတစ်ခုရှိပါတယ်နှစ်ဖက်စလုံးကမဖိတ်ဘူးဆိုတဲ့သဘောမျိုးကျွန်တော်ပြောပါတယ်ဒါပေမဲ့တကယ်တမ်းမှာတော့ကျွန်တော်တို့လည်းသိထားတာလေးတွေရှိပါတယ်အထူးသဖြင့်ဒီဟိုဝန်ကြီးဦးအောင်မင်းတို့ဦးဆောင်တဲ့ဒီအပြစ်ခတ်ရစိုင်းညှိနှိုင်းအဖွဲ့တွေအနေနဲ့ဒေါအောင်ဆန်းစုကြည်ကိုဖိတ်ခဲ့ဘူးတာလေးရှိပါတယ်တဖက်ကအတိုင်းသားအဖွဲ့အစည်းပေါ့နော်အထူးသဖြင့်ကချင်ဘက်ကဟိုလက်မခံတဲ့အတွက်နောက်ပိုင်းမှာခဏဆိုင်းထားရတယ်ဆိုတဲ့သတင်းမျိုးလေးလည်းရှိပါတယ်အဲ့ဒါလည်းတဖက်ကဦးအောင်မင်းတို့ဘက်ကကျွန်တော်တို့နောက်ပိုင်းမှာအတည်ပြုတာလေးရှိရလीဒါပေမဲ့ဒီနေရာမှာအခုလောလောဆယ်အခြေအနေအရာကတော့အပြည့်ခတ်ရစဲကြီးဟာဒီ2015ရွေးကောက်ပွဲမတိုင်မီဖြစ်လာဖို့ဆိုတာတော့တော်တော်လေးခက်ဖြစ်နေပြီလို့ယူဆပါတယ်အဲဒီနိုင်ငံတော်အစိုးရတိတ်တီသမရကနေပြီးတော့ဟိုအစောပိုင်းမှာရည်မှန်းထားတဲ့ဒီနှစ်မကုန်မီမှာတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးလက်မှတ်ထိုးနိုင်ဖို့ဆိုတာကတော့ပြောရမယ်ဆိုရင်တော့လုံးဝမဖြစ်နိုင်တော့ဘူးဆိုတဲ့သဘောမျိုးဖြစ်နေပါပြီအထူးသဖြင့်ဒီကချင်ကိစ္စမှာဆိုလို့ရှိရင်လည်းတမတော်ကာကွယ်ဦးစီးချုပ်ပြောတဲ့သဘောအရဆိုလို့ရှိရင်တက်ထဲမှာလည်းအတော်လေးသူတို့ဘက်ကနာကြီးချက်တွေရှိနေတယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုဆိုတာကတော်တော်လေးပျောက်ကွယ်နေတဲ့အနေအထားမှာရှိတယ်အထူးသဖြင့်အခုနောက်ပိုင်းမှာဒီ Federal တမတော်ဆိုပြီးတော့တစ်ဖက်တိုင်းရင်းသားတွေကစုပြီးတီထောင်တဲ့အပေါ်မှာမြန်မာတပ်မတော်ဘက်ကနေပြီးတော့ဒါကိုလုံးဝမကျေနပ်ဘူးဆိုတဲ့သဘောမျိုးရှိနေပါတယ်တိုင်းရင်းသားတပ်ဖွဲ့တွေတစ်ဖွဲ့ချင်းတစ်ဖွဲ့ချင်းစီအနေနဲ့သူတို့အနေနဲ့ဆွေးနွေးဖို့ဆိုတဲ့သဘောကိုမူသဘောအရလက်ခံထားပေမဲ့တစ်ဖက်ကနေပြီးတော့ Federal တပ်မတော်ဆိုပြီးတော့ဖွဲ့စည်းလာတဲ့အခါကျတော့ ဟိုသူတို့ကလည်းတမရော်ကလည်းသူတို့ကိုသူတို့ယူဆတာကပြည်တော်စုတမရော်တနည်းတစ်ခုအားဖြင့်ဒါဖက်ဒရယ်တမရော်လို့ပဲယူဆထားတယ်။တစ်ခါကတိုင်းရင်းသားတွေအဖွဲ့ကလည်းစူပါမီဖက်ဒရယ်တမရော်ဆိုတဲ့ထူထောင်မယ်ဆိုတဲ့ပုံစံမျိုးဖြစ်နေတဲ့အခါကျတော့တိုင်းပြည်ထဲမှာတမရော်နှစ်ခုမရှိဘူးဆိုတဲ့သဘောမျိုးကိုတော့အဲတမရော်ကာကွယ်ရေးဦးစီးချုပ်ကပြပြသားသားပြောထားတာကိုကြားရပါတယ်။အဲ့တော့ဒီကိစ္စတွေဟာဟိုဘလောက်ထိထပ်ပြီးညှိနှိုင်းနိုင်အောင်မလဲဆိုတော့ကျွန်တော်တို့တော်တော်လေးခံမှန်းရခက်နေပါတယ
်။ဟုတ်ကဲ့ဒီကိစ္စမျိုးမှာဖက်ဒရယ်တမရော်ဘက်ကများဒေါအောင်ဆန်းစုကြည်ထောက်ခံဆွေးနွေးနိုင်စရာရှိမယ်လို့ကျွန်တော်စဉ်းစားရရင
်ဒီလိုတော့ပြောရတော့ခက်တယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ဟိုထိတွေ့မှုအပိုင်းမှာဆိုလို့ရှိရင်ဒါကျွန်တော်လက်တွေ့မြင်ရတဲ့အပိုင်းပေါ့နော်။အဲတက်မရော်နဲ့ဒါမှမဟုတ်ဟိုမြန်မာနိုင်ငံအစိုးရနဲ့တိုင်းရင်းသားတွေနဲ့ထိတွေ့မှုကဒေါအောင်ဆန်းစုကြည်နဲ့ထိတွေ့မှုတွေဆိုင်ပိုတော်များနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ကျွန်တော်တို့ဒီနေ့ဒီနေ့ကြားနေရတာကဒါဟိုKNU ပဲ KNM ပဲဖြစ်စေကချင်ပဲဖြစ်စေတခြားအဖွဲ့အစည်းတွေပဲဖြစ်စေအဲမြန်မာနိုင်ငံအစိုးရရဲ့ဒီအပြစ်ခတ်ရစဲရေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာတွေညှိနှိုင်းတာတွေကြားရတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုထိတွေ့မှုဆိုတာကတော်တော်လေးဟိုကြားခဲတဲ့ကိစ္စမျိုးလို့ဖြစ်နေတယ်ခင်ဗျ
။ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့2015ရွေးကောက်ပွဲဆိုလို့ရွေးကောက်ပွဲမတိုင်ခင်မဟာမိတ်ဖွဲ့စည်းမှုလို့ပဲဆိုကြပါစို့ပေါ်ပေါ်ထင်းထင်းမဟုတ်ပေမဲ့လူတော်တော်များများကသုံးသပ်ကြပါတယ်ဒေါအောင်ဆန်းစုကြည်နဲ့သူရောအရှင်မန်းနဲ့ကပူပြီးညှို့လာတဲ့ဒီကိစ္စမှာသမနာဥသိန်းစင်နဲ့သူတို့နှစ်ဦးနဲ့ပို့ပြီးတော့အလှမ်းဝေးလာတဲ့ဆွေသုံးသက်ကြပါတယ်ဆိုတော့ဒီညမှာကျွန်တော်သိချင်တာတကယ်လို့ဖွဲ့စည်းပုံကိုမပြင်းရင်ဒေါအောင်ဆန်းစုကြည်ဟာသမနာဖြစ်ပိုင်ခွင့်မရှိဘူးအဲ့တော့ဒေါအောင်ဆန်းစုကြည်ဟာသူရဥရှင်မန်းကိုပန်ပိုးပြီးတော့သူနဲ့ပူတွဲပြီးတော့ဆောင်ရွက်နိုင်မယ်အလားအလာဘယ်လောက်ရှိပါလဲခင်ဗျာ
ပြောပုံစုံပုံလွှတ်တော်ထဲမှာမြင်နေရတဲ့အနေအထားတွေအများဆိုလို့ရှိရင်လည်းဒါပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒီပြည်အောင်စုလွှတ်တော်နာယကကြီးသူရဥရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်အကြားမှာနှိစက်မှုပိုရှိနေတယ်ဆိုတာဒါဘလို့မှညင်းမရတဲ့ကိစ္စပါအဲနှစ်ဖက်စလုံးကလည်းဒါပူပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုတော်တော်လေးပြောထားပါတယ်ဘယ်နေထားသည့်ပူပေါင်းမလဲဆိုတာတော့ကျွန်တော်မသိနိုင်ပါဘူးဟုတ်တစ်ဖက်မှာတော့ကျွန်တော်ဟိုစဉ်းစားမိတာကတော့လေမြင်နေရတဲ့အနေအထားအရဆိုလို့ရှိရင်ကြံ့ခိုင်ရေးပါတီထဲမှာလည်းအ ਨੇ ဆုံး3စုလောက်ကွဲနေတာကိုမြင်ရနိုင်တယ်လေမြင်ရနိုင်တယ်ဆိုတော့ဒါဒေါအောင်ဆန်းစုကြည်အနေနဲ့သူရဥရွှေမန်းနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မယ်ဆိုရင်တော့မှပဲဒါကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အစိတ်ပိုင်းတစ်ပိုင်းနဲ့ပူးပေါင်းပြီးလှုပ်ဆောင်နိုင်လိမ့်မယ်ဆိုတဲ့သဘောပဲရှိပါတယ်။ကျန်တဲ့သမရာကြီးဦးသိန်းစိန်ရဲ့ဘက်မှရှိနေတဲ့အစုအဖွဲ့ဒါမှမဟုတ်တခြားကြံ့ရှိနေသေးတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးဘက်ကအစုအဖွဲ့နဲ့ဒီတက်မတော်သားအစုအဖွဲ့တွေနဲ့ညှိနှိုင်းနိုင်မှုကတော့အခုချိန်မှလည်းဝေးနေသေးတယ်ခင်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းတစ်ခုကတော့အခုကြည်လေးကြီးအထက်မှာအရေးကြီးဆုံးနှစ်ယောက်ကတော့ပုံကြုံမှုကြီးမင်းအောင်နိုင်နဲ့ဒေါအောင်ဆန်းစုကြည်တို့ဖြစ်ပါတယ်သူတို့နှစ်ယောက်တွဲဆုံတဲ့ကိစ္စဟာတော်တော်လေးအထူးဆန်းကိစ္စဆိုပြီးတော့ဥတ္တန်ရင်တွန်းဗမာပြည်မသွားခင်လေးတွင်ဖြစ်ပြခဲ့တဲ့ကိစ္စပါအဲ့ကိစ္စကိုဥတ္တန်ရင်တွန်းကထပ်မဲတဲ့အခါပုံကြုံမှုကြီးကမတင်မကြဖြေတယ်ဟာကျွန်တော်တွေးဖို့တွေးစရာဘာပြောစရာရှိလို့လဲပြောတာအဲ့မဲ့ကျွန်တော်မတွေးဘူးလို့ညင်းတာမဟုတ်ဘူးနော်တွေးဖြစ်ရင်လည်းတွေးမှာပါသူဟာမတင်မကြသူဟာသူမပြန်သားဖြစ်နေပါတယ်ဆိုတော့သူနဲ့ဒေါအောင်ဆန်းစုကြည်နဲ့ပြန်တွေ့လာနိုင်တဲ့အလားအလာရှိပါလားဒေါအောင်ဆန်းစုကြည်ဘက်ကဘာပြောလဲသူနဲ့တွေ့မဲ့ကိစ္စအ
ဒီကိစ္စနဲ့ပတ်သက်လို့တော့ဒေါအောင်ဆန်းစုကြည်ကိုတော့ကျွန်တော်မေးခဲ့တာမရှိပါဘူးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမေးတဲ့အခါမှာတော့လောလောဆယ်အားဖြင့်တော့နှစ်ဦးချင်းတွေ့ဖို့ဆိုတာကတွေ့ကြအကြောင်းမရှိသေးဘူးဆိုတဲ့ပုံစံမျိုးပဲပြောပါတယ်အဲဒီနေရာမှာလဲဗိုလ်ချုပ်မှုကြီးဘက်ကကြည့်မယ်ဆိုရင်လည်းမှန်ကောင်းမှန်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒေါအောင်ဆန်းစုကြည်တောင်းဆိုနေတဲ့လက်ရှိဒီဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုတက်မတော်အနေနဲ့ကတော့လုံးဝလက်မခံနိုင်သေးဘူးဆိုတဲ့အနေအထားမျိုးဟိုတင်းတင်းမာမာပဲရှိနေသေးတာ哦အလားတူပဲလေးပွင့်ဆိုင်ဆွေးနွေးပွဲဆိုတဲ့ကိစ္စကိုလည်းသဘောမတူနိုင်သေးဘူးဆိုတဲ့အနေအထားရှိနေတော့အဲဒီချိန်မှာတွေ့လို့ရှိရင်လည်းသူကမလျှော့နိုင်သေးဘူးဆိုတဲ့သဘောပဲဖြစ်မှာပဲအဲဖြစ်ကောင်းဖြစ်နိုင်တာကတော့အချိန်နည်းနည်းလေးပေးပြီးတော့လာမယ့်ဒီလွှတ်တော်တက်တန်းကာလလာမယ့်အစိုးရတက်တန်းကာလမှာမှတွေ့လာကြမလားတော့မပြောတတ်ဘူးဒီအချိန်မှာတော့ကျွန်တော်တို့နှစ်ဦးချင်းတွေ့ဆုံဖို့ဒါမှမဟုတ်လို့ရှိရင်ဒေါအောင်ဆန်းစုကြည်ပြောသလိုလေးပွင့်ဆိုင်တွေ့ဆုံပွဲဆိုတော့ဖြစ်နိုင်ရည်တိတ်မရှိဘူးလို့ပဲကျွန်တော်မြင်ပါတယ
်နောက်ဆုံးဆိုရင်နောက်ဆုံးတစ်ခုမေ့ချင်ပါသေးတယ်ကျွန်တော်တို့မီဒီယာတွေအပေါ်မှာဒီပုံကို၄ဦးရဲ့သဘောထားအရင်တုန်းကတော့မီဒီယာဆိုတာသိအရေးမပါခဲ့သလိုပဲပေါ့အခုအသံထွန်းမေးလိုက်တော့၄ယောက်လုံးကလိုလိုလားလားပဲသူရဲ့တွေ့ကြုံသူရဲ့အမြင်ကိုပုံမှန်လင်းလင်းပြောလာတယ်။ဆိုတော့အခုရွေးကောက်ပွဲနှိလာတဲ့အခါမှာမီဒီယာကိုဖိနှိပ်မှုများလာတဲ့ဆိုပြီးတော့မီဒီယာတွေဘက်ကအော်ရရလည်းရှိတယ်။ဆိုတော့အဲ့ဒီကူကိုဘယ်လိုရှင်းပြောလို့ပါလဲ။သူတို့ဟာသူတို့အကျိုးအတွက်တွေ့တာလား။သူတို့မှမီဒီယာကိုတကယ်ပဲသူတို့ပုံမှန်လင်းပြောသိမိဆိုသဘောပေါက်လာကြတယ်ထင်ပါလား
။ အားလုံးကတော့သဘောပေါက်မှာပါမီဒီယာဆိုတာပုံမှန်လင်းလင်းပြောဆိုဖို့ဆိုတဲ့အချက်ကိုပေါ့နော်ဒါပေမဲ့လည်းလေးဦးစလုံးကမီဒီယာကိုလိုအပ်တယ်လို့တော့ကောင်းကောင်းအသုံးချနိုင်စွမ်းမရှိသေးဘူးလို့ပဲကျွန်တော်မြင်ပါတယ်သမရာကြီးအနေနဲ့ဆိုလို့ရှိရင်လည်းလာစဉ်ဟိုသူမိန်ကုန်းပြောတာရှိတယ်ဒါဟာတစ်ဖက်သက်မိန်ကုန်းပေါ့နော်တိုင်းမျိုးအစီရင်ခံတဲ့သဘောပေါ့ရန်ဖန်ရန်ခါမှာသတင်းစာရှင်မလင်းပွဲလေးတွေလောက်တာရှိတယ်ဒီနေရာမှာလည်းကြကြနနအသေးစိတ်ကလေးတွေကိုမေးမြန်းမှုတွေဖြေကြားနိုင်မှုတွေမရှိဘူးအလားတူပဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆိုလို့ရှိရင်လည်းပြည်တွင်းမှာပြည်တွင်းမီဒီယာတွေနဲ့ထိစပ်မှုဆိုတာအမတန်နဲပါတယ်အမတန်နဲတယ်ဆိုတဲ့နေရာမှာသူ့မှာလည်းလူလူဟောပြောပွဲတွေလောက်တာရှိတယ်အဲသတင်းစာရှင်လင်းပွဲလေးတွေမှာတချို့မေကွန်လေးတွေကိုတစ်ခွန်းစနှစ်ခွန်းစဖြည်တာလေးရှိတယ်။ဒါပေမဲ့မီဒီယာနဲ့ကျွန်တော်နဲ့အခုစကားပြောခဲ့တယ်လို့ပေါ့နော်။ကြာကြာနာနာထိုင်ပြီးတော့တွေးဆုံမေးမြန်းတာဆိုတာမျိုးကပြည်တွင်းမီဒီယာတွေနဲ့အတော်ကိုနည်းနေရတွေ့ရပါတယ်။အဲ့တော့ဒီကိစ္စမျိုးလေးတွေကိုများများလှုပ်သိမ့်တယ်လို့ပဲကျွန်တော်တိုက်တွန်းလိုပါတယ
်။မြမမျက်မှောက်ရေးရာဆွေးနွေးခန်းမှာ VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းကိုဦးကျော်စန္ဒကမေးမြန်းတင်ပြသွားတာပါရှင်ခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးမှာဒီတစ်ပတ်မှာတော့ရန်ကုန်မြို့မှာမော်တော်ယာဉ်တွေအတော်များပြားလာတာကြောင့်ယာဉ်ကြောပိတ်ဆို့မှုပြဿနာဖြစ်နေပါတယ်ဒီပြဿနာကိုရေရှည်ဘလို့ဖြေရှင်းတင်တယ်လဲဆိုတာနဲ့လောလောဆယ်နေတဲ့သူကသွာလာနေကြသူတွေဘလို့ဖြေရှင်းနေကြတယ်လဲဆိုတာကိုအခုသတင်းပတ်ရဲ့မြန်မာတခွင်အစည်းအဝေးမှာနားဆင်နိုင်ပါတယ်ရှင်ကိုထက်အောင်ကသတင်းပေးပို့ထားတာပါ
လူရေ9000ကျော်ရှိတဲ့ရန်ကုန်မြို့မှာတနေ့ထက်တနေ့မော်တော်ယာဉ်စီးရင်ပြလာနေပြီးယာဉ်ကြောပိတ်ဆို့မှုတွေဖြစ်ပေါ်လာနေတာကြောင့်သွားလာရအတော်လေးခက်ခဲနေပါတယ်။မော်တော်ယာဉ်တွေသွားလာရလွယ်ကူချောမွေအောင်အစိုးရတာဝန်ရှိသူများကဂုံးကြော်တရားတွေစောက်လုပ်ပေးနေပေမဲ့လည်းပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲကတော့ပြေလျော့သွားခြင်းရှိသေးပါဘူး။အင်းစိန်မြို့နယ်ကနေနေ့စဉ်တနားရီခွဲကျော်ကြာညနေခင်းကဘတ်စကာစီးပြီးနေ့စဉ်အလုပ်လုပ်နေသူတယောက်ကတော့သူနေ့စဉ်ကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုရင်ဖွင့်ပါတယ
်။အခုလူရေကလည်းပုံများလာတယ်ပြောသလိုပေါ့ကားလိုက်နေရလဲချဲ့တော့ချဲ့တယ်ဒါပေမဲ့လိုအပ်ချက်တွေအများကြီးရှိနေပေါ့နော်အဲ့လိုအချိန်မှာကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ဘလို့တော့တော့တွားလာတာတော်တော်လေးကိုအများတော့ခက်ခဲလာတယ်အဓိကတော့သူတို့သူဒစီနဲ့ဒစီပြိုင်ပေါင်းနေတာကျွန်တော်တို့ကအခက်ခဲဖြစ်ပ
ါရန်ကုန်မြို့မှာရှိတဲ့လူကြီး80ရာခိုင်နှုန်းကျော်ဟာအများပြည်သူတုံဘတ်စကားတွေကိုသာအသုံးပြုနေရပြီးမရခိုင်နှုန်းလောက်ကသာမြို့ပတ်ရထားတွေကိုစီးနှင်းနေကြကြောင်းနဲ့လူကြီး95ရာခိုင်နှုန်းကျော်ကကားလန့်ပိတ်ဆို့မှုရင်ကျောပိတ်ဆို့မှုတွေကိုနှစ်စဉ်ရင်ဆိုင်နေရကြောင်းမြို့ပြစီမံကိန်းကျွမ်းကျင်သူတွေကထောက်ပြပြောဆိုပါတယ်အခုလိုပြဿနာမျိုးတွေကိုကျော်လွှားနိုင်ဖို့ဘတ်စကားအစင်းရေကိုပုံမှုတိုးချဲ့ပေးပြီးတီးတန့်ဘတ်စကားလမ်းတွေကိုလည်းပြုလုပ်ပေးဖို့လိုအပ်နေပြီလို့ရန်ကုန်မြို့တော်မြို့ပြစီမံကိန်းအကြံပေးပညာရှင်ဒေါက်တာကျော်လက်ကပြောပါတယ
်အဲ့တော့အဲ့ဒီပြဿနာကိုဖြေရှင်းဖို့ကအရေးကြီးတာကအခုချက်ချင်းလည်းငယ်ပထမအဆုံးပြောရမယ်ဆိုလို့ရှိရင်တော့လူလေကူနဲ့ဖြည့်ရှင်းတာကတော့ဘာစကားဥယေကိုတိုးပေးရမယ်เนาะအခုဒါကတော့စကူရန်ကုန်မြို့တော်စီပင်အပါဝင်ရန်ကုန်မြို့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းသိကြပါတယ်အခုဆိုလို့ရှိရင်တပည့်တွေရှေ့နေပူပြီးသိရတာကသူတို့ကားတွေကိုမနေ့ပိုင်းဆိုရင်ဇက်တိုက်လာတယ်တဲ့ဆိုတော့စောင့်ရတာနင်းသွားပြီဆိုတော့ဒါကလို့ရမယ်မှန်တယ်အဲ့ဒါအပြင်ဘာတွေလုပ်ဖို့လိုသေးလဲဆိုလို့ရှိရင်ရန်ကုန်မြို့မှာတီးသန့်သူတို့ BRT စနစ်လို့ခေါ်တယ်ပါစလန်ကိုတက်တက်လေးပေးထားတဲ့ line မျိုးပေါ့နော်အဲ့ဒါမျိုးကြီးလည်းပဲတီထွင်မှုလိုအပ်နေတယ်အများပြည်သူသုံးစနစ်တွေကိုအားမပေးသေးတဲ့ကာလပတ်လို့အဲ့ဒီအများပြည်သူသုံးစနစ်တွေကိုအများပြည်သူအတွက်တက်တာချောင်ကြီးအောင်မြန်မြန်ဆန်ဆန်သွားလိုက်အောင်လုပ်ပြီးမပေးနိုင်တဲ့များကာလပတ်လို့ကျွန်တော်ရန်ကုန်မြို့ကြီးကပြဿနာမျိုးမျိုးနဲ့ရင်ဆိုင်နေရမှာ
နေ့စဉ်ကားလမ်းပိတ်ဆို့မှုတွေကြောင့်ဘတ်စကားမစီးတော့ဘဲသွားလာရအဆင်ပြေအောင်မြို့ပယထပြောင်းစီနေသူကတော့လိုင်မြို့နယ်မှာနေတဲ့မဖြိုးစုဝင်ပ
ါဘတ်စကားတော့အဓိကလမ်းပိတ်တာရဲ့အလိုနည်းနည်းဟိုကားချက်လို့ပေါ့နော်အဲ့ဒါနဲ့ပဲဒီဘက်ကပြောင်းစီနေတာ
ပါအရင်တော့ကမြို့ပယထတွေရှိနေပေမဲ့လည်းချိုးရင်းချက်များစွာရှိနေတာကြောင့်အများစုကဘတ်စကားတွေကိုသာအားကိုးခဲ့ကြပါတယ်ဒါပေမဲ့မြို့ပယထတွေကိုရင်ကားလို့မဟုတ်ပဲအသင်းအတင်ခိမိအောင်ပြုပြင်ပြောင်းလဲခဲ့တာကြောင့်နေ့စဉ်မီတာစီးသူတွေကလည်းအခုဆိုရင်လူရည်ဒူးနဲ့တည်းရှိနေပါပြီရင်ကကြုံတွေ့နေရတဲ့အခက်အခဲတွေလည်းမရှိသလောက်နည်းသွားပြီးမီတာစီးရတာအဆင်ပြေလာပြီလို့မတင်တင်တန်းကပြောပါတယ်အရင
်တော့စီးတဲ့ခါမှာတော့တက်သားကုန်ဆိုတော့ဂျိုးကတောက်ဟိုတော့30ကွာအခု100 200ဒါပေမဲ့လည်းဒီလိုမျိုး100 200ဖြစ်သွားတာတော့ကောင်းပါလေဒီရက်တက်သွားတော့ဘောတော့မလား100ဆိုလဲ100တန်းတန်းတန်းလေးစီးရ300ဆိုလဲ300တန်းတန်းလေးစီးရအဲ့ဒါပါအဲ့တော့ဝါချောရတော့ဘုံတော့30ဆိုတာတော့ဘာမှအထူးတွဲတွေပါလေမရှိဘူးကြမ်းမှာအလူရက်တကြတဲ့နေရာရဖို့ကအလူရက်ထိုင်ကြဘူးဆိုတော့ကိုစတန်နဲ့ဘူးပေါ့အလူရက်ထိုင်ကြလို့တော့ PC ပဲစင်ပြီး
မိသားတွဲတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေထားရှိထားသလိုတည့်ရက်ပြီးသွားလာရအစဉ်ပြောင်းလှုပ်ဆောင်ထားတာလည်းတွေ့ရှိရတယ်လို့မိသားစီသူတွေကပြောကြပါတယ်။ကားလမ်းကျောတွေပိတ်ဆို့မှုတွေကြောင့်ဒီနှစ်ပိုင်းအတွင်းမှာပဲမိသားစီသူဥယျာဉ်ပုံမှန်များပြားလာတယ်လို့ကမာယုတ်ဘူတာကလက်ထောက်ကြီးကြပ်ရေးမှူးဥက္ကုကိုနိုင်ကအခုလိုဖွင့်ဟပါတယ်
။ကျွန်တော်ကဂျီတာစီသူဥယျာဉ်နေပါတာဒါမှမဟုတ်နောက်ပိုင်းမှာဂျီတာစီသူဥယျာဉ်ပုံတွေ့တယ်လား။ဘာကားလမ်းကျောပိတ်တဲ့အတွက်ကြောင့်ဂျီတာစီရှိတဲ့ဥယျာဉ်ပုံများလာပါတယ်။နောက်မိသားလည်းပို့ပြီးတော့ကောင်းမွန်အောင်အတွက်ပြင်တော့အေယာကွန်ဘတ်အေယာကွန်ဘတ်၃စီလို့တော့ယူတယ်။နောက်အထူးစတာ၄စီနဲ့ပို့ပြီးတော့ပြည့်စုံနေပါတယ်
။ဂျီတာစီလေးနှစ်လဲပိုင်းကစပြီးအငားရင်အစီရဲ့အတော်လေးများပြားလာတယ်လို့ကားလမ်းပိတ်ဆို့မှုတွေလည်းပြေရောသွားခြင်းမရှိသေးတာကြောင့်တနေ့တနေ့ကားပိုင်ရှင်ကိုပေးရတဲ့အုံနာချင်းငွေကိုကြည့်အောင်မနဲ့ရှာနေရတယ်လို့အငားရင်မောင်တူဖြစ်သူဦးစောမင်းကပြောပါတယ
်။ဒီမှာလေးလံပိုင်ရှိရပါတော့။ဟိုအဲ့ဒီကြီးရဆိုအရင်ဆွဲကောင်းတယ်။ကိုလေးလံပိုင်ရဲ့နောက်ပိုင်းမှာလုံးဝဆွဲမကောင်းတော့ကတ်ကြလို့ကားတွေများလာလို့။ဟုတ်ကဲ့။နောက်ပြီးအခုတက်စီတွေဘောကဘလို့ဖြစ်နေလဲဆိုတော့ခီးတယ်ရောရှိတယ်။ဒါမှမဟုတ်ကားများတဲ့ကကြတော့ဘာဖြစ်လဲဆိုတော့အဲ့လိုမျိုးပေါ့။တချို့ကားတွေဆိုရင်အဆင်မပြေဘူး။အုံနာကြီးမရအောင်တစ်ချုပ်ကားကြောက်လဲအုံနာကြီးရတာပေါ့ကိုပိုင်ဆွဲတဲ့ကောင်ကြောက်လဲအဆင်ပြေတာပေါ့အဲ့လိုမျိုးပေါ့
လူကြီးတနေ့တခြားတိုးပွားလာတဲ့ရန်ကုန်မြို့မှာအများပြည်သူလမ်းပန်းဆက်သွယ်ရေးအတွက်ဘတ်စကာစီရီ6000ကျော်နဲ့မြို့ပယထားတွေနေ့စဉ်ပြည့်စွဲနေပေမဲ့လည်းပြည်သူတွေရဲ့လိုအပ်ချက်တွေကိုတော့ပြည်တယ်အောင်ဖြည့်ဆည်းပေးနိုင်ခြင်းမရှိသေးပါဘူးရန်ကုန်တမျိုးလုံးမှာရှိတဲ့လမ်းတွေကိုပုံမှုတိုးချဲ့ပေးပြီးဂုံးကျော်တကားတွေအပါအဝင်ပြည်သူတွေအဆင်ပြေပြေသွားလာနိုင်အောင်စနစ်တကျလှုပ်ဆောင်သွားဖို့လိုအပ်နေပြီလို့ပညာရှင်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
မြန်မာတခွင်ကဏ္ဍကိုနာဆင်ခဲ့ရတာပါရှင် VOA American အသံကဗုဒ္ဓဟူးနေ့ညဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ရနေတဲ့အသံလွှင့်ပေးနေတာပါမနက်ဖြန်ကြတာပြင်းနေမနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ကြရတဲ့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုပြန်လည်နာဆင်ကြရမှာပါလိုင်းတိုမီတာ32 40 48နဲ့50ရိုးကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်ခုထုတ်လွှင့်ပေးနေတဲ့ပုဒ်ထုနဲ့အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ကတလဲအကြေညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာပင်လယ်ပြင်တွင်ပြတ်ကျသွားခဲ့တဲ့ Air Asia လင်းရဲ့အဓိကကိုယ်ရရှိနေတဲ့နေရာကိုတွေ့ရှိထားပြီလို့အင်ဒိုနီးရှားအနာဘိုင်တွေကပြောပါတယ်။ရာသီဥတုဆိုးရတဲ့အတွက်လေယာဉ်ပေါ်ပါသွားတဲ့ခီးသည်တွေအလောင်းတွေကိုဆက်လက်ရှာဖွေဖို့ကတော့အခက်အခဲရှိနေဆဲဖြစ်ပါတယ်။ပင်လယ်ပြင်အောက်ပေ100ကနေ160လောက်နဲ့တဲ့ကျန်းပြင်မှာပလက်လံပြီးလဲကျနေတဲ့လေရင်ပုံစံကိုဆွမ်းနာကတစဉ်ရယူထားတဲ့ပုံတွေမှာတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ဒီတော့တွင်တွေ့ရှိတဲ့အလောင်းတွေတဲကနှလောင်းကိုလေရင်စတင်ထွက်ခွာလာတဲ့ဆူရာဘာယာမြို့ကိုသေဆောင်လာတာမှာအခုအဲ့ဒီမြို့ကိုရောက်ရှိသွားပြီလို့ဆိုပါတယ်။ယမန်နိုင်ငံအလယ်ပိုင်းမှာရှီးအိုက်မွတ်စလင်ဟူတီတပုံအဖွဲ့တွေစုဝေးနေခြင်းအထေခံဘုံခွဲသမားတူကဝင်ရောက်တိုက်ခိုက်ခဲ့လို့အနည်းဆုံး33ယောက်ထက်မနည်းသေဆုံးပါတယ်။တမန်တော်မူဟာမတ်ရဲ့မွန်းနေ့အထိမ်းမှာအစ်မျိုးကယဉ်ကျေးမှုဌာနမှာအခမ်းအနားကျင်းပနေစဉ်ဗုဒ္ဓဟူးနေ့မှာပဲတိုက်ခိုက်ခံခဲ့ရတာပါ။ဒဏ်ရာသူတွေထဲမှာတော့ဒေသအုပ်ချုပ်ရေးမှူးလည်းပါဝင်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းဂျက်မီကြောင့်သေဆုံးသူဦးရေ53ယောက်ထိရှိသွားပြီလို့အစိုးရအရာရှိတွေကပြောပါတယ်။မုန်တိုင်းကြောင့်တိုင်းပြည်အလဲပိုင်းနဲ့တောင်ပိုင်းပြည်နယ်တွေမှာယဉ်ကျေးမှုနဲ့မြေပြိုမှုတွေဖြစ်ပေါ်နေပါတယ်။တောင်ပိုင်းမင်ဒါနောကျွန်းကနေမုန်တိုင်းထွက်ခွာခြင်းအင်္ဂါနေ့ကတိုက်ဆုံသူအများစုရှိခဲ့တာပါဒီတရက်ကတော့မိုးအကြီးကျယ်ရွာလို့ဝေးပြေးလန့်နေတဲ့တံတားတွေပိတ်ပစ်ခဲ့ရပါတယ်ဒီကနေ့ဟာနေဟောင်းကုံဆုံးပြီးနေတစ်ကူကိုကူးပြောင်းတော့မယ့်အခါတမယဖြစ်တာနဲ့ညီကဘာတွားမှာနေတစ်ကူကြိုဆိုဖို့ပြင်ဆင်နေကြတာနဲ့တစ်ချိန်တည်းမှာပဲနယူးဇီလန်ဩစတြေးလျဂျပန်အပါအဝင်ပစိဖိတ်ဒေသတွားမှာရှိတဲ့နိုင်ငံအတော်များများမှာတော့2015ခုနှစ်နေတစ်ကူကူးပြောင်းသွားပြီဖြစ်ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကမီရှူမီဘန်ဖောက်ပတာကိုကြည့်ဖို့အတွက်လူတွေတန်းနဲ့ချီပြီးတော့လာရောက်ကြည့်ရှုကြတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုမှာတော့နယူးယောက်မြို့က Times Square မှာလုပ်တဲ့နေ့သစ်ကြိုဆိုပွဲဟာအထင်ရှားဆုံးနဲ့အစီအကားဆုံးဖြစ်ပါတယ်ဒီကနေ့သကောင်းကျော်နေ့သစ်ကူချိန်မှာလုပ်မဲ့ပွဲအတွက်အင်္ဂါနေ့ကတည်းကနေကြိုတင်အစမ်းလစ်ကျင်နေခဲ့ကြတာဖြစ်ပါတယ
်တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရင်းမှုကမတ်တင်ကြီးထိုက်ဖြစ်ပြီး Engineer ကတော့ Citrack Franklin ဖြစ်ပါတယ် VO Ego နားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံပြီးဘေးပြာဝေးကွာတဲ့2015နှစ်တစ်ကိုရရှိကြစေဖို့ VOA ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ပျော်ရွှင်စရာနှစ်တစ်ဖြစ်ကြပါစေရှင်ကျမနန်းလာပါ
Thank you. This program has come to you from the Voice of America, Washington.